Welcome to the Voice of America in Burmese.
Mingla manai kemasha Washington Bureau of View American Tangani 2020 April 3 ye taujan ni manai khen season re go Myanmar Sanor Jin manai 6 nai ga ni 9 nai thi line meter 2440 ne 51 line lan meter 190 ro ga ni thau lwen pe twa ma ba ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူတက်သန်းလောက်ရှိနေပြီးသေဆုံးသူက5000လောက်ရှိနေပါပြီ။ WHO ကမ္ဘာကျန်းမာရေးအဖွဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကတော့ဒီရောဂါဟာအရှိန်မြန်မြန်နဲ့ပြန့်နှံ့နေတာကိုအထူးစိုးရိမ်နေရတယ်လို့ပြောပါတယ်။ဒါအပြင်ဆင်းရဲသားတွေအသွားလာမလုပ်ဖို့အတွက်အမိန့်ထုတ်ထားတဲ့ဒေသတွေကထိခိုက်လွဲတဲ့သူတွေအတွက်ပိုးပြီးတော့စိုးရင်ရကြောင်းနဲ့သူတို့အတွက်လူမှုဖူလုံရေးအစီအစဉ်တွေတိုးပြီးလုပ်ပေးဖို့မတတ်နိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်အကူအညီတွေပေးကြဖို့ပါပန်ကြားလိုက်ပါတယ်။ American ပြည်ထောင်စုမှာတော့ Coronavirus ရောဂါကြောင့်သေဆုံးသူက5000ကျော်သွားပါပြီ။ American ရဲ့ဒုတိယအကြီးဆုံးမြို့ကြီးဖြစ်တဲ့ Los Angeles မြို့ကမြို့တော်ဝင်ကတော့သူ့မြို့သားတွေအပြင်ထွက်ရင်နှကောင်းစည်းတွေတက်ဖို့အတွက်တိုက်တွန်းနေပါတယ်။ဒီယောဂပိုးရှိနေသူတိုင်းယောဂလက္ခဏာပြလိမ့်မရှိတဲ့အတွက်ဘသူမဆိုဒီယောဂပိုးကူးဆက်အောင်သေဆောင်သူဖြစ်နေနိုင်တယ်လို့ American ယောဂထိန်းချုပ်ရေးဘုတ်ဌာန CDC ကဗုဒ္ဓဖူးနေ့ကပဲသတိပေးထားတာပါစင်ကာပူမှာလေ့လာချက်အရယောဂနောက်ထပ်အကူးဆက်ခံရသူအားလုံးရဲ့10ရာခိုင်နှုန်းဟာဒီလိုယောဂလက္ခဏာတစုံတရာမပြတဲ့လူစီကနေကူးဆက်လာတာဖြစ်ကြောင်းသိရတယ်လို့တဦးနဲ့တဦးခက်ခွာခွာနေတဲ့စနစ်ကိုကျင့်သုံးတာဟာအကောင်းဆုံးနီလန်းဖြစ်ကြောင်းလဲ CDC ကပြောပါတယ်။စပိန်နိုင်ငံမှာတော့ဗုဒ္ဓဖူးနေ့တနေ့တည်းမှာတဲ့လူပေါင်း950သေဆုံးသွားတဲ့အတွက်တရက်တွင်းသေဆုံးမှုအများဆုံးစံချိန်တင်သွားခဲ့ပါပြီ။စပိန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်သေဆုံးသူစုစုပေါင်းကလည်း1000ကျော်သွားပြီဖြစ်ပါတယ်။စပိန်အရေးပေါ်ဌာနအကြီးအကဲဖာနန်ဒိုဆိုင်မန်ကတော့ဒီရောဂါဖြစ်ပွားသူ1000ကျော်အထိဖြစ်လာချိန်မှာပဲနိုင်ငံတဝန်းရောဂါပြန့်ပွားမှုနှုန်းကအတူအလျှော့မရှိတည်ငြိမ်နေတယ်လို့ချက်သပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်။မတ်လ25ရက်နေ့အထိယောဂပြန့်ပွားမှုကနေ့စဉ်20ရာခိုင်နှုန်းတက်နေရကနေအခု7ရာခိုင်နှုန်းအောက်ကိုရော့ကျလာတာတွေ့ရတဲ့အတွက်ဒေသခံတွေကိုယ့်အိမ်မှာကိုယ်နေဖို့အမိန့်ထုတ်ထားတာဟာအလုပ်ဖြစ်ကြောင်းလဲကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဗြိတိန်နိုင်ငံမှာလူနာတွေကိုအသက်နဲ့ရင်ပြီးကုသပေးနေရတဲ့ဆေးဝန်ထမ်းတွေက2000လောက်ကိုသာယောဂပိုးရှိမရှိစစ်ဆေးပေးနိုင်သေးတာဖြစ်ပြီးနေ့စဉ်ဒီယောဂရှိနိုင်သူပေါင်း 8000 လောက်ကိုစစ်ဆေးပေးနိုင်ဖို့ဗြိတိန်နိုင်ငံအပြင်းထန်စ조사နေရပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံမှာတော့တစ်နေ့ကိုလူနာ 2000 ခွဲလောက်ကိုစစ်ဆေးပေးနိုင်ပြီးဓာတ်ခွဲခန်းမှာဆန်းသတ်မှုကိုအရှိန်မြင့်နေတဲ့နောက်အခုဆိုကိုရိုနာဗိုင်းရပ်စ်ယောဂရှိမရှိလူပေါင်း 5000 လောက်ကိုတစ်ပတ်အတွင်းဆန်းသတ်စစ်ဆေးပေးနိုင်နေပြီဖြစ်ပါတယ်။အခုလိုဥရောပကအင်အားကြီးနှစ်နိုင်ငံကြားကွာချမှုဘာကြောင့်ဒီလောက်ကြီးနေရတာပါလဲ။ဂျာမနီမှာအစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေကြားပူးပေါင်းဆောင်ရွက်မှုအားကောင်းသလိုဂျာမနီပိုးမွှားပေးတာပညာရှင်တွေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေရဲ့ကြိုးစားမှုနဲ့ဇန်နဝါရီလမှာဒီယောဂါစပြန့်နှံ့လာတာကိုချက်ချင်းတုံ့ပြန်ပြီးဒီယောဂါရှိမရှိယုံကြည်လောက်တဲ့ဆန်းသတ်နည်းကိုတီထွင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဂျာမနီမှာဗြိတိန်တို့အမေရိကန်တို့လိုမလိုအပ်တဲ့ကြိုးနီစနစ်မရှိတဲ့အတွက်ဒီလိုဂျာမနီပညာရှင်တွေအလုပ်လုပ်နိုင်တာဖြစ်ကြောင်းသုံးသပ်ကြပါလေ။ကမ္ဘာတလွာကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်အပြင်းထန်စ조사နေကြချိန်မှာပဲအမေရိကန်နဲ့အီရန်နှစ်နိုင်ငံချမ်းမှာတော့အပြင်းအထန်စကနာထွင်းတင်းမာမှုတွေတိုးလာနေပါတယ်။အီရန်မှာရှိတဲ့အမေရိကန်တပ်တွေဒါမှမဟုတ်အမေရိကန်ပိုင်ဆိုင်မှုတွေကိုအီရန်နဲ့သူ့မဟာမိတ်တွေကတိုက်ခိုက်မယ်ဆိုရင်ကြီးမားတဲ့ပိဆက်မှုလုပ်ရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသတိပေးခဲ့တဲ့နောက်အီရန်နိုင်ငံချမ်းရေးဝန်ကြီးဂျာဗစ်ဇရစ်ကသူ့နိုင်ငံအနေနဲ့အမေရိကန်လိုမဟုတ်ပဲကိုကိုကိုကာဝယ်တဲ့အနေနဲ့သာလုပ်ဖို့ရှိတယ်လို့ပြန်တုံ့ပြန်ခဲ့ပါတယ်။အီရန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားမှုတန်းအဆိုးဆုံးခံရတဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးအခုချိန်ထိလူပေါင်း 5,000 ကျော်အကူးဆက်ခံထားရတာဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညဟိုင်းဒိုမီတာ40 kHz 9133ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလမီတာ190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါရဲ့ရှင်။
ကျွန်တော်ရဲမထွန်းပါသတင်းတွေကိုဆက်လက်ကြီးညာပေးတော့မှာပါကုလသမဂ္ဂလောက်ကံအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအနိုင်မြှုပ်စွမ်းအင်အေဂျင်စီ IAEA ကကိုရိုနာဗိုင်းရပ်စ်သန္တစ်ဆေးရေးကိရိယာတွေကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း40ကိုပြည်ပို့မှာဖြစ်ပါတယ်အဲ့ဒီကိရိယာတွေဟာနျူကလ িয়ার သိပ္ပံနည်းပညာကိုအသုံးပြုထုတ်လုပ်ထားတာဖြစ်ပြီးစံနှုန်းမီတဲ့စံသတ်မှုတွေလုံဆောင်နိုင်လိမ့်မယ်လို့ IAEA ကပြောကြောင်း AP သတင်းတရမှာဖော်ပြထားပါတယ် real time RT PCR လို့ခေါ်တဲ့အဲ့ဒီနည်းပညာကိုပုံမှန်ဖွံ့ဖြိုးပြီးနိုင်ငံတွေမှာအသုံးပြုရဖြစ်ပြီးရောဂါကူးစက်မှုရှိမရှိကိုရှာဖွေဖော်ထုတ်နိုင်မှာဖြစ်ပါတယ်။ IAEA ဟာအီရန်လိုနိုင်ငံမျိုးတွေမှာနျူကလ িয়ার ဆိုင်ရာစစ်ဆေးမှုတွေလုပ်တာလို့လူသိများပေမဲ့သူ့ရဲ့နျူကလ িয়ার နည်းပညာကိုငြိမ်းချမ်းရေးအကျိုးအတွက်အသုံးပြုရမယ့်တာဝန်လည်းရှိပါတယ်။ကနဦးပြပိုးမဲ့ကိရိယာပစ္စည်းတွေအတွက်သုံးစွဲတဲ့ငွေတွေက IAEA budget ကဖြစ်တယ်လို့ပိုဆောင်ငွေကြေးကူညီဖြင့် American ပြည်ထောင်စုကဒေါ်လာ6သန်းနဲ့ကနေဒါကဒေါ်လာ3သန်းခွဲကူညီထားပါတယ်။ Africa, Asia, Europe, Latin America နဲ့ Caribbean ဒေသတွေကတခွဲကန်ဒါဇင်နဲ့ချီပြီးယောဂါရှာဖွေရေးစက္ကရိယာတွေ၊စံသက္ကရိယာတွေတခွဲကန်သုံးပစ္စည်းတွေကိုလက်ခံရရှိမှာဖြစ်ကြောင်းလည်း IAEA ရဲ့ကြေညာချက်မှာပါရှိပါတယ်။ပထမအတုပ်ဖြစ်ပြပိုးမဲ့ကိရိယာတွေကိုတခြားဒေသကနိုင်ငံတွေနဲ့အတူအာရှတိုက်ကထိုင်းနဲ့ဗီယက်နမ်တို့ကိုပြပို့သွားမှာဖြစ်ပြီးနောက်ထပ်လက်ခံရရှိမဲ့နိုင်ငံတွေတဲ့အာရှတိုက်ကမြန်မာ၊ကမ္ဘောဒီးယား၊လာအို၊မလေးရှား၊မွန်ဂိုလီးယား၊နီပေါ၊ဖိလစ်ပိုင်နဲ့သရီလင်္ကာနိုင်ငံတွေပါဝင်ပါတယ်။ဂျာမန်ဝန်ကြီးဌာနကဂျာတာဝရီညပိုင်းကထုတ်ပြန်ကြေညာမြန်မာနိုင်ငံမှာ COVID-19 ကူးစက်သူနောက်ထပ်၄ဦးကိုထပ်မံတွေ့ရှိတာကြောင့်ကူးစက်ခံရသူစုစုပေါင်း20ရှိပြီဖြစ်ပါတယ်။နောက်ထပ်ကူးစက်ခံရသူတွေထဲမှာအသက်၈နှစ်အရွယ်တဦးနဲ့ဆယ်ကျော်သက်အရွယ်နှစ်ဦးပါဝင်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့နေတာကိုထိန်းချုပ်ဖို့ထုတ်ပြန်ထားတဲ့သတင်းသုံးပတ်ကြာအင်ပြေမထွက်ရအမိန့်ကိုတဆင့်ချင်းပြန်လည်ရုပ်သိမ်းသွားမယ်လို့ဝန်ကြီးချုပ်နာရင်ဒရာမိုဒီကကြေညာပရင်းနေကပြောပါတယ်။လူရေ1.3သန်းရှိတဲ့အိန္ဒိယနိုင်ငံမှာအင်ပြေမထွက်ရအမိန့်ချမှတ်ထားတာလာမယ့်ဧပြီ14ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အဲ့ဒီအမိန့်ကြောင့်အာရှတိုက်ရဲ့တတိယအင်အားအကြီးဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့စီးပွားရေးရဆိုင်သွားခဲ့ရတယ်လို့လူသားပေါင်းချီပြီးအလုပ်လည်းပဲဖြစ်ခဲ့ကြရပြီးရွှေပြောင်းအလုပ်သမားတွေဟာလည်းအစားအစာနဲ့နေစရာအတွက်ဇာတိရွာတွေကိုပြန်ကြရပါတယ်။အခုလိုအိမ်ပြေမထွက်ကြဖို့ပြိပင်ထားတာကယောဂကုသမှုကိုအထိုက်အလျောက်ဟန်တားနိုင်ပေမဲ့ကမ္ဘာတဝန်းမှာယောဂထိန်းချုပ်ရခက်နေသေးတာကြောင့်အခြေအနေအားရစရာတော့မရှိသေးဘူးလို့ဝန်ကြီးချုပ်မိုရီကပြည်내ဝန်ကြီးချုပ်တွေကိုပြောပါတယ်။အိမ်ပြမထွက်ရအမိန့်အာဏာကုန်ဆုံးခြင်းပြတ်ထွက်လာကြမဲ့လူတွေအတွက်နီးပြူဟာတွေချမှတ်ထားဖို့လိုတယ်လို့လည်းဗီဒီယိုကွန်ဖရင့်ကတဆင်ဝန်ကြီးချုပ်မိုရီကပြောပါတယ်။အိန္ဒိယနိုင်ငံမှာလက်ရှိကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရသူ2000ကျော်ရှိပြီးသေဆုံးသူ53ဦးရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုပြဿနာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်သွားခဲ့လို့ပြည်ထောင်စုတဲ့အလုပ်လက်မခံစား권တောင်းခံသူ 6.65 သန်းအထိစံချိန်တင်တိုးလာခဲ့တယ်လို့ American လူ့သမားဝန်ကြီးဌာနကကြေညာပရင်းကကြေညာခဲ့ပါတယ်။အလုပ်ဆုံးရှုံးသူတွေတန်းချီပြီးလာမယ့်အပတ်တွေမှာလည်းခံစား권တွေရှောက်ထားကြလိမ့်မယ်လို့ခန့်မှန်းရပါတယ်။ April နဲ့ Zona အကြား American စီးပွားရေးဇောက်ထိုးကြဆင်းမှာဖြစ်တယ်လို့လူသားအင်အားစုစုပေါင်း165သန်းတဲကလူသားပေါင်း25သန်းကနေတန်း40အထိဇူလိုင်လကုန်မှာအလုပ်ဆုံးရှုံးကြလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားပါတယ်။ Corona Virus ပြဿနာကြောင့် American အလုပ်လက်မနှုံးစံချိန်တိုးလာမှာကိုအသိရင်ဆိုင်ရင်အာရှအစုရှယ်ယာဈေးတွေကြာတာပရိနေကအတက်ကြရောပြွန်သွားတာကိုတွေ့ရပါတယ်။မနေ့ကအစုရှယ်ယာဈေးကွက်ပိတ်ချိန်ဂျပန်နီကေးအညွန့်ကိန်းက 1.3% ခန့်နှုန်းနဲ့အอสတြေးလျ S&P EXA အညွန့်ကိန်းက 100% ခန့်နှုန်းနှိပါကျဆင်းချိန်မှာတန်ကိုရီးယားအညွန့်ကိန်းက 1.3% ခန့်နှုန်းရှန်ဟိုင်းအညွန့်ကိန်းက 1.6% ခန့်နှုန်းနဲ့ဟောင်ကောင်အညွန့်ကိန်းက 3.5% ခန့်နှုန်းအတိအသင့်မြင့်တက်ခဲ့ပါတယ်။ဥရောပအစုရှယ်ယာဈေးကွက်မှာတော့ Britain FTSE ပြည်သစ် CAC 40နဲ့ Germany DAX အညွန့်ကိန်းတွေအစောပိုင်းမှာမြင့်တက်ခဲ့ပါတယ်။ပိုတိုနိကကျဆင်းခဲ့တဲ့ American Dow Jones, S&P 500နဲ့ Nasdaq အညွန့်ကိန်းတွေကလည်းကြာတာပတိမနက်ပိုင်းမှာ100ကျပ်နီးပါးမြင့်တက်ခဲ့ပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်လို့ပြီးမှာတော့သတင်းလွှာတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီခင်ဗျာ
။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့ညမထွက်ရအမိန့်ထုတ်ပြန်လိုက်တာကြောင့်မြန်မာရွှေပြောင်းလူသမားတွေသတိပြုဖို့နဲ့ညဘက်တီမှာလည်းစုဝေးပြီးတောက်စားတာတွေလုပ်ရင် ဥပဒေအရအေးအေးယူခံရနိုင်ကြောင်းအလုသမားရေးဆောင်ရွက်နေသူတွေကသတိပေးခဲ့တာပါဒီသတင်းကိုတင်ဆက်ပေးပါမယ်တောက်ကြနေ့ကနေစပြီးည10နာရီကနေမနက်4နာရီကြားတနင်္ဂနွေလုံးညမထွက်ရအမိန့်ထုတ်ပြန်ထားတယ်ဆိုပြီးဝန်ကြီးချုပ်ပရာယုတ်ချန်အိုချာကရုပ်ပြင်တန်ကြားပေါ်ကနေအေပီလာ2ရက်နေ့ကကြေညာသွားတာပါဒီသတင်းကြောင့်ရွှေပြောင်းလုံသမားသုံးတန်းတဲ့မနက်အလုလုကင်နေတဲ့ထိုင်းနိုင်ငံမှာနိုင်ငံတော်အဆင့်ကြေညာချက်တွေအရေးပေါ်အမိန့်တွေထုတ်ပြန်နေတဲ့ကာလမှာထိုင်းနိုင်ငံမှာနေထိုင်နေကြတဲ့မြန်မာလူသမားတွေအနေနဲ့လိုက်နာကြဖို့လိုအပ်ကြောင်းရောင်ကြီးဦးလူသမားအဖွဲ့ရဲ့တာဝန်ခံဦးမိုးကျော်ကအခုလိုပြောပါတယ
်ဒီလူမျိုးတွေကိုညာပိုင်းမှာစာပေးမထွက်တော့ဘူးအရင်တုန်းကတော့ဒီသနာအမိန့်တွေရှိပေမဲ့ခုကတော့တနင်္ဂနွေလုံးအတိုင်းအတာနဲ့လောက်တာပေါ့နော်ဒီညမထွက်ရတဲ့အမိန့်မှာကည10နာရီနဲ့မနက်4နာရီအဲ့ဒါထွက်လို့ညထွက်လို့မရတော့ဘူးဆိုပြီးတော့ကိုယ့်နေရာမှာကိုယ်နေပြီးလူစုလူမျိုးနဲ့အဲ့ဒါလူစုအခက်တွေထိုင်တောင်းနေတာမျိုးအော်ဖစ်စဉာဏ်တာမျိုးတွေလည်းလောက်ခွင့်မရှိတော့ဘူးကိုယ့်အိမ်ထဲမှာနေတယ်ဆိုပေမဲ့ကိုယ်ခန်းနေတဲ့မှာဒီလိုခေါ်ပြီးကြတော့ဝင်ထွက်ပြီးလို့ပြီးကြတော့ဒီအပေါင်းအသင်းတွေနဲ့စူပေါင်းပြီးတော့တောက်စားတာတွေဟဲ့လားဒီလိုပြုမိမှုတွေလုပ်နေမယ်ဆိုလို့ရှိရင်တော့ဘာဟဲ့လားကူးဆက်နိုင်လေစိတ်ဝင်မတိနိုင်မတိပါလားတွာလာပြီးတော့ကိုယ့်အိမ်ထဲကိုဝင်လာတဲ့ဧည့်သည်တွေလည်းကူးနိုင်လေကိုကနေပြီးအပြစ်ထွက်ပြီးတော့ပြန်လာတဲ့အခါမှာကိုကနေလည်းဒီသားစုယူဟဲ့လားဘိုင်းရဟိုပယ်ဆောင်တဲ့ပယ်ကရီယာလုပ်ပြီးတော့ကူးဆက်လာတဲ့လူတွေဖြစ်နေဒီသလားအမိန့်နေပြီးတော့နိုင်ငံတော်ဆက်ကြင်ရာချက်တွေထုတ်ပြန်ချက်တွေဒါတွေကိုအထူးသတိပြုပါလို့
ထိုင်းနိုင်ငံခရိုင်အတော်များများမှာတော့အရက်ရောင်းတာဝယ်ယူတာတွေကိုပါအရေးယူမယ်ဆိုပြီးထုတ်ပြန်ထားတာပါဒီအတွက်မြန်မာတွေအနေနဲ့ဒီသဏ္ဍာန်ကထုတ်ပြန်တဲ့အမိန့်တွေကိုပါသိရှိထားဖို့လိုအပ်တယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဦးရေက1800ကျော်သွားပြီဖြစ်တဲ့အတွက်ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအတွက်လူစုဝေးတာတွေကိုရှောင်ရှားနိုင်ဖို့အတွက်ထိုင်းဝန်ကြီးချုပ်ကအခုလိုမျိုးညမထွက်ရအမိန့်ကိုလိုအပ်တယ်လို့ထပ်ထုတ်ပြန်ရတာလို့လည်းဆိုပါတယ်ကျမမအေးမှထိုင်းမြန်မာနေဇက်ကနေသတင်းပေးပို့နေပါတယ
်နယူးယောက်မြို့ကဆေးရုံမှာကိုဗစ် -19 လူနာတွေကိုကူးသပေးရင်ကိုယ်တိုင်အဲ့ဒီရောဂါကူးစက်ခံခဲ့ရတဲ့မြန်မာဆရာဝန်တူရဲ့အတွေ့အကြုံကိုတင်ပြပေးကြပါတယ်ဒေါက်တာနန္ဒဟာနယူးယောက်မြို့ကဆူနီဒေါင်းစတိတ်ဆေးရုံမှာအဆုတ်နဲ့ ICU အထူးကျန်းမာကူးသရေးဆေးပညာအထူးကုသင်တန်းတက်နေသူဖြစ်ပါတယ်နယူးယောက်မြို့ဟာလက်ရှိမှာအမေရိကန်ပြည်ထောင်စုအတွင်းကိုဗစ် -19 ကူးစက်မှုတွေအကြီးအမားဆုံးဖြစ်နေတဲ့နေရာဖြစ်တာနဲ့အညီလွန်ခဲ့တဲ့သတင်းသုံးပတ်လောက်ကစပြီးသူတို့ဆေးရုံမှာလည်းဒီကိုဗစ် -19 ရောဂါကူးစက်နေတဲ့လူနာတွေကိုစတင်ကူသပေးရင်းကသူကိုယ်တိုင်လည်းဒီရောဂါကူးစက်ခံခဲ့ရတာပါသူ့ရဲ့အတွေ့အကြုံတွေကိုအခုလိုစတင်ရှင်းပြပါဗျာ။ဟု
တ်ညရောဂါအခြေအနေတော့တော်တော်ဆိုးနေတယ်ဗျာ။ကျွန်တော်တို့ဆေးရုံဆိုရင်တော့လွန်ခဲ့တဲ့သုံးပတ်ကျော်လောက်ကစပြီးတော့မှဒီကိုဗစ်လူနာတွေစပြီးတော့မှတွေ့ရတယ်ဗျာ။အရှင်ကနေစပြီးတော့မှအဲလူနာတွေကတရပီတရပို့ပို့များလာတာအခုဆိုရင်ကျွန်တော်တို့ ICU ပါဆိုရင်အခုဒီတော့3000လောက်ကိုထပ်ပြီးချက်ထားတယ်ဗျာ။အခုအဲကျွန်တော်တို့ ICU မှာဆိုရင်တော့အဲ ventilator အသက်ရှင်ဆက်တင်ထားတဲ့လူနာတွေက30နဲ့40လောက်ရှိရှိနေပြီ။နောက်ပြီးတော့အဲဒီပုံမှန် medical ward တွေမှာလည်းနောက်ထပ်ကိုဗစ်လူနာတွေကနောက်ထပ်40 50လောက်ရှိရှိနေပြီဗျာ
။အဲဆိုတော့80 80တရားနာကလာပြီပေါ့နော်တဖြည်းဖြည်းနဲ့
ဟုတ်တယ်ဗျာတရားထက်တရားကိုလူနာတွေကပို့ပို့ပြီးတိုးလာတယ်ဗျာ
ဟုတ်ကဲ့ကိုနန္ဒကအဲ့ဒီတော့ဒီဆေးရုံမှာဘယ်တာဝန်ကိုယူထားရလဲခင်ဗျအ
ော်ကျွန်တော်ကတော့ ICU ဆရာဝန်ဆိုတော့ဒီရောဂါလက္ခဏာတွေပြင်းထန်တဲ့လူနာတွေနောက်ပြီးဒီ ARDS လို့ခေါ်တဲ့ညိုတရအဆုတ်ပျက်စီးပြီးတော့မှဒီ ventilator အသက်ရှင်ဆက်တင်ဖို့လိုတဲ့လူနာတွေကိုအဓိကကူတာပေးရတာပါဗျာ
ကိုနန္ဒတို့ဆေးရုံကိုဒီ COVID-19 ဖြစ်တဲ့လူနာတွေစားရောက်ခရဲကဒီလူနာတွေကိုကင်တွယ်လာရတာပေါ့နော်တော်ချောင်းအဲ့လိုလား
ဟုတ်တယ်ဗျာဒီသုံးဘက်ကျော်မှာနေတိုင်းဒီကိုဗစ်လူနာတွေကိုပဲအများဆုံးကုသပေးနေရပါတယ
်ဟုတ်ကဲ့အဲ့လိုကုသနေနေပဲကျွန်တော်တို့ကြားတာကအခုကိုနန္ဒကိုတိုင်ကိုဗစ် -19 ကုသခံရတယ်လို့ကြားပါတယ်ခင်ဗျာအဲ့ဒါဘလို့စသည့်တယ်ခန္ဓာကိုယ်မှာဘလို့ပြောင်းလဲမှုတွေဖြစ်လို့လဲဟိုဒီကိုဗစ် -19 ကိုမှာဖြစ်တယ်လို့တန်တရားဘလို့စရှိတာလဲ
ကျွန်တော်ကတော့ခဏနေပြောသလိုပဲဒီသုံးဘက်ကျော်လောက်မှာနေတိုင်းCOVID patient တွေပဲကုသနေရဆိုတော့ပေချိန်မှာဘယ်လိုကုသွားလဲဆိုတော့တိကျပြောဖို့တော့နည်းနည်းခက်တော့ပေါ့ဘယ်လိုစဖြစ်လဲဆိုတော့ထိတ်ဆုံးတော့ခေါင်းကိုက်တာအနေစားရဗျာပထမတည်းကခေါင်းကိုက်တယ်ပြီးတော့နောက်ရက်မှာအဖျားအဆရှိလာတာပေါ့အဲ့မှာအဖျားရှိတဲ့အချိန်မှာကျွန်တော် test လုပ်ကြည့်လိုက်တဲ့အခါမှာ test က positive ဖြစ်နေတယ်အဓိကဖြစ်တာတော့ကျွန်တော်ကအဲခေါင်းကိုက်တာနဲ့ဖျားတာနဲ့နေ့ရက်၃ရက်လောက်ဖြစ်တယ်နောက်ပြီးကိုလက်မီတာဖြစ်တာတွေပေါ့ဒါပေမဲ့ကျွန်တော်တခြားအဲ respiratory symptom တွေဖြစ်တဲ့အဲချောင်းဆိုးတာတွေအသက်ရှင်မွာတာတွေအဲ့ဒါတွေတော့မဖြစ်လိုက်ဘူးအခုဆိုတော့ကျွန်တော်အကုန်လုံးတော်တော်ပြန်ကောင်းနေပါပြီအဲဒီလိုကလည်းနေပြန်ကောင်းတော့ရှိနေပြီနောက်တစ်ပတ်ဆိုရင်အလုပ်ကိုပြန်သွားဖို့အတွက်ready ဖြစ်နေပါပြီ
ဟုတ်ကဲ့ဟိုကျွန်တော်တို့ကြားတာကဒီ COVID-19 ကျင်းအတူတူမှာနည်းနည်းပြင်းတဲ့လူတိတ်မပြင်းတဲ့လူအရန်ကိုဆိုးတဲ့လူဆိုပြီးအစားအသောက်ရှိတယ်လို့ပြောပါတယ်ဆိုတော့ကိုနန္ဒဖြစ်တာက ဟိုတိတ်မပြင်းတဲ့အနေထားမို့လို့အဲ့လောက်ထိဟိုအခုကျွန်တော်တို့သတင်းတွေမှာတွေ့နေရသလိုအပြင်းထန်ခံစားနေရတဲ့လူတွေလိုမျိုးမခံစားလိုက်ရတာလားအနည်းငယ်လေးရှင်းပြပါလားခင်ဗျဟု
တ်တယ်ဗျဒီကိုအခုပြောသလိုမျိုးပဲဒီကိုဗစ်လူနာတွေမှာအကြမ်းဖျင်း၃ဆုဖြစ်နိုင်တာပေါ့မာလစ်စင်တမ်ဆိုရင်တော့ဒီစင်တမ်အပျော့စားပေါ့ကျွန်တော်ဖြစ်သလိုမျိုးပုံမှန်ဒီ common cold လို့ခေါ်တာပေါ့ပုံမှန်အေးမီနာစီချောင်းဆိုးလောက်ဖြစ်တယ်လို့ပဲဖြစ်မယ်တချို့နည်းနည်းပိုဆိုးတဲ့လူနာတွေမှာဆိုရင်တော့အသက်ရှူမဝတာတွေချောင်းရမ်းဆိုးတာတွေဖြစ်ပြီးဆေးရုံတက်ဖို့အတွက်လိုလောက်ကြီးဖြစ်တာပေါ့နောက်ပြီးပိုပြီးပြင်းထန်တဲ့လူနာတွေဆိုရင်တော့ ICU ခင်းလို့ရတဲ့အချိန်ကိုဆိုးရတဲ့အချိန်ကြီးဖြစ်နိုင်တာပေါ့အဲ့တော့သုံးခုကိုအချိန်မပြောင်းခွဲမဲ့ဆိုရင်တော့ဒီ symptom တွေပျော့တဲ့လက္ခဏာမျိုးနဲ့လာတာတော့80ရာခိုင်နှုန်းလောက်ရှိမယ်။နောက်ပြီးဆေးရုံတက်ဖို့အတွက်လိုလောက်အောင်ဆိုးတာမျိုးကတော့15ရာခိုင်နှုန်းလောက်မှရှိမယ်။နောက်ပြီး ICU ထိလိုတာကတော့500ရာခိုင်နှုန်းလောက်မှရှိပါမယ်ဗျ
။ဒေါက်တာနန္ဒာကအခုပြန်ပြီးတော့ကိုယ်ကတက်တာလာပြီးအလုပ်မကြခင်လဲရှေ့ပတ်လောက်နဲ့အလုပ်ပြန်ဆင်းလို့ရနိုင်တဲ့အနေအထားဖြစ်ပြီးဆိုတော့ယောဂါကပျောက်ပြီလို့ပဲချိန်မှာတတ်မှတ်ကြတာလဲဟိုစိတ်ပညာအရာပေါ့နော်ပျောက်ပြီးသွားရင်ရောဘလောက်ကြာကြာဟိုပေါ့ဒီလူတွေနဲ့တီးကြခွဲနေရတဲ့အတိုင်းအတာရှိသလဲဆိုတာလေးလည်းရှင်းပြပါအောင
်ဟုတ်ကဲ့ဗျာကျွန်တော်တို့အခုဒီ CDC ကနေလမ်းညွှန်ထားတာပေါ့လေကျွန်တော်ကတော့ဒီယောဂါဖြစ်ပြီဆိုလို့ရှိရင်ပထမဆုံးဒီချားရရဲ့ယောဂလက္ခဏာတွေပျောက်တာ၃ရက်ကြာသွားပြီဆိုရင်နောက်ပြီးတော့ဒီယောဂလက္ခဏာတွေစပြတာကနေ9ရက်ကြာလာပြီဆိုလို့ရှိရင်ဒီ home isolation ပေါ့အဲ့ဒါကိုနားလို့ရပြီလို့တို့လက်ညွှန်ထားပါတယ်ဒါပေမဲ့ဒီကျွန်တော်တို့ဒီဒီကျန်းမာရေးဝန်ထမ်းတွေပေါ့အလုပ်ကိုပြန်သွားမယ်ဆိုရင်တော့ဒီ mask ကိုတောက်လျှောက်တက်ထားဖို့ညွှန်ကြားထားပါတယ်ဒီယောဂလက္ခဏာတွေစပြပြီး14ရက်ကြာတဲ့အထိ mask ကိုအချိန်ပြည့်တက်ရမယ်လို့တို့ညွှန်ကြားထားပါတယ
်ဟုတ်ကဲ့အဲ့တော့ဒေါက်တာနန္ဒလို့ပဲCOVID-19 ဖြစ်ပြီးတော့မှ recover ပြန်ကောင်းလာပြီးအလုပ်ငန်းဝင်ပြန်ဝင်လာတဲ့ဟိုဆရာဝန်တွေကျန်းမာရေးဝန်ထမ်းတွေရှိတယ်ပေါ့နော်အရင်ကလည်းကိုရှိမှလည်း
ပြကျွန်တော်ရဲ့လုပ်ပေါ်ကင်ပတ်တွေထဲမှာပဲဒီ ICU ဆရာဝန်၃ယောက်ခုလောလောဆယ်ဖြစ်ပါတယ်ဒါသူတို့လည်းအကုန်လုံးပြန်နေကောင်းကြပါပြီ
ဆိုတော့အခုဒေါက်တာနန္ဒတို့ဒီနယူးယောက်မှာကုနေရတဲ့အတွေ့အကြုံရကြည့်ပြီးတော့ပြောမယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်အခုဟာအော်ခုမှစပြီးတော့ဖြစ်ခါစားပဲရှိသေးတယ်တကယ်စိုးစိုးပွားဖြစ်လာမယ်လို့တော့ယတိပြတ်တော့မပြောနိုင်ဘူးဒါပေမဲ့ဖြစ်လာနိုင်ကြေးတခြားနိုင်ငံတွေရဲ့နမူနာကြီးကြီးဖြစ်လာနိုင်ကြေးရှိတယ်လို့ယူဆရတာပေါ့အဲ့တော့နယူးယောက်မြို့မှာကုသနေရတဲ့အနေအထားအရာနှန့်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံကိုဘလို့အကြံဉာဏ်မျိုးပေးခြင်းတယ်လေဗျဟုတ်
တယ်ဗျအခုနယူးယောက်ကတော့အခြေအနေကတော့တော်တော်ဆိုးနေတယ်လို့ပြောမှာပေါ့ဒီလူနာအေးတက်ကလည်းအင်းဆုံးလုံးမရနိုင်တော့တက်နေတယ်အဲ့တော့ဆေးရုံတွေကလည်းမနိုင်မနေနေကုန်ဖြစ်နေတယ်ကျွန်တော်စမှာတချို့ဆေးဝါးတွေဆိုလို့ရှိရင်မရှိသလောက်အောင်ပြက်ကုန်ပါပြီ။ဒီ ventilator patient တွေမှာပေးရတဲ့ sedation တွေဆိုလို့ရှိရင်တချို့ sedation တွေဆိုတာကျွန်တော်စမှာတော့မရှိတော့ပါဘူး။အဲ့တော့ကျွန်တော်မြန်မာနိုင်ငံကိုပြောချင်တာကတော့ဟိုပြောသလိုပဲအခုမြန်မာနိုင်ငံမှာတော့အခုမှယောဂစပြန့်ပါတာကလာပေါ့။အာအခုကျွန်တော်ပြောချင်တာဒီမှာလိုမျိုးဆေးဝါးတဲ့အခြေအနေတွေဖြစ်လာအောင်လို့မြန်မာနိုင်ငံမှာရှိရတဲ့ပြည်တွေကတော့အာပူပေါင်းပြီးတော့မှယောဂကိုဆက်ပြီးတော့မှမပြန့်သွားတော့အောင်လို့ပူပေါင်းဆောင်ရွက်ချက်ကိုပြောချင်ပါတယ်။ဒါပေမဲ့လည်းဒီအစိုးဆုံးအခြေအနေတွေဖြစ်လာနိုင်တာကိုလည်းကြိုပြီးပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်။ဒီလိုတဲ့ကာကွယ်ပစ္စည်းတွေ PPE တွေလုံလောက်အောင်ရှိအောင်စေဝါးတွေလုံလောက်အောင်ရှိအောင်ဒီစေဝါးကိရိယာတွေလုံလောက်အောင်ရှိအောင်အားလုံးပြုတင်ပြင်ဆင်ထားကြဖို့လည်းပြောချင်ပါတယ်
။ကျွန်တော်ဇော်ဝန်လိုင်းဆက်သွယ်မေးမြန်းတင်ပြခဲ့တာ
ပါ။ကမ္ဘာ့ကယောဂါ COVID-19 ကူးစက်မှုဘဟုအချက်ချာဖြစ်လာတဲ့အမေရိကန်ပြည်ထောင်စုမှာနယူးယောက်နဲ့အရှေ့ဂျန်ပြည်နယ်တွေမှာယောဂါကူးစက်မှုနှုန်းညံလာတဲ့အတွက်လူတွေကိုအိမ်ထဲကနေအပြင်မထွက်ကြဖို့တက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကတင်းကျပ်တဲ့အမိန့်တွေကိုထုတ်ပြန်ခဲ့ပါတယ်။ဒါဟာလိုအပ်တဲ့ထိရောက်တဲ့အရေးယူဆောင်ရွက်မှုအဖြစ်မြန်မာနယ်ပါးတွေကလည်းမြင်ကြပါတယ်။ကျမအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။အမေရိကန်ပြည်ထောင်စုတဝန်းကိုကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ချိန်ကာလတုန်းကဆိုရင်ကျမရေးကြွကျင်သူတွေသတင်းမီဒီယာတွေကဒီပြဿနာကြီးကိုပုံကြီးချက်ကားပြောနေကြတယ်လို့သမ္မတထရန့်အပါအဝင်ပညာရှင်တချို့ကဆွဆွဲပြောဆိုခဲ့ကြတာပါဒါ့အပြင်အမေရိကန်ပြည်သူတွေအနေနဲ့ဒီလိုချက်ကားပြောဆိုမှုအပေါ်မှာစိတ်ရှည်တိခတ်မှာမဟုတ်ဘူးလို့လည်းသူတို့ကယူဆခဲ့ကြတာပါဒါပေမဲ့လက်တွေ့မှာတော့အမေရိကန်ပြည်သူတွေဟာလက်ရှိရင်ဆိုင်နေရတဲ့ COVID-19 ရောဂါကူးစက်မှုဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်လက်ခံထားကြတယ်လို့စစ်တမ်းကောက်ယူချက်တွေကဖော်ပြနေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတစ်နှစ်ကို2ဆနှုန်းလောက်မြင့်တက်လာနေတဲ့နယူးယောက်ပြည်နယ်မှာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတစ်နှစ်ကို2ဆနှုန်းလောက်မြင့်တက်လာနေတဲ့အတွက်လက်ရှိပြည်နယ်အစိုးရရဲ့ လူတွေကိုတားမြစ်တဲ့အမိန့်ထုတ်ပြန်ချက်တွေဟာလိုအပ်တဲ့အပြင်လူတွေကလည်းလိုက်နာကြတယ်လို့နယူးယောက်မြို့မှာနေထိုင်တဲ့ကိုဇော်လက်က VOE ကိုပြောပါတယ
်။လူတွေကလိုက်နာကြပါတယ်တော်တော်များများတော့လိုက်နာကြပါတယ်တော်တော်မထွက်ကြအောင်အပြင်မထွက်ကြအောင်ဆိုတာတကယ်လိုအပ်တဲ့ဟာဆိုရင်တော့မဖြစ်မနေဘူး။အခုကဘလို့ပြောရမလဲဆိုတော့အခုလုံးကလည်းကြောက်နေကြတာဒါနဲ့ခတ်တာကလည်းအစိုးရတရားဝင်ယထာဆိုလည်းဥမာလုံးဝရှက်တောင်းလုပ်လိုက်တဲ့ဟိတ်ဆိုတဲ့တမျိုးယထာတွေကလည်းသွားနေတော့မယ်ဆိုတော့12မိနစ်တစ်ချိန်လောက်ကိုယထာတွေကသွားတယ်ပေါ့လေ။ဒါနဲ့စီးမဲ့သူတော့တိတ်မရှိတော့ဘူး။အဲ့လိုမျိုးဟိုသူကတော်မှမထွက်နိုင်လို့လည်းမပြောထားဘူး။ယထာလည်းမပိတ်ထားဘူး။အဲ့လိုအနေထားမျိုးလေ။ဒါထွက်တဲ့သူကတော်တော်ရှားသွားပါတယ
်။နယူးယောက်ပြည်နယ်အစိုးရရဲ့နောက်ဆုံးအမိန့်ထုတ်ပြန်ချက်မှာတော့ဧပြီလ30ရက်နေ့အထိလူတွေကိုအိမ်ထဲမှာနေကြဖို့ညွှန်ကြားထားပါတယ်။လက်ရှိနယူးယောက်မှာကူးစက်ခံရသူပေါင်း6000ကျော်ရှိနေပြီးသေဆုံးသူပေါင်း2000ကျော်ရှိနေပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်မြန်မြန်ဆန်ဆန်ကူးစက်လာတဲ့အခြေအနေကိုနယူးယောက်မြို့ကန်တွေလည်းအလွန်ကိုစိုးရိမ်ထိတ်လန့်နေတယ်လို့ကိုဇော်လက်ကပြောပါတယ
်။အခုလုံးကကြောက်နေတာကျွန်တော်တို့ဆိုရင်လည်းဥမာတယောက်ဖြစ်ရင်ဥမာဆေးရုံကဟိုလိုက်သွားရတယ်ဆိုဆေးရုံမှာကိုယ်ကိုဘယ်ခလုံးခေါ်သွားမှလည်းမသိနောက်ဆုံးတိတ်သွားရင်တော့မှဟိုအကြောင်းလဲကြားရင်တော့ကြားမယ်ဒါနဲ့လည်းဟိုဗမာတိတ်လို့တိတ်မှန်းတော့မှဘလို့ဟိုပြောရင်အတုပချလို့ချလိုက်မှန်းတော့သိမှာမဟုတ်ဘူး။အခုက truck ကားတွေပေါ်ပဲတင်ပြီးတော့စုပုံပြီးတော့အဲ့လိုအနေထားမျိုးဆိုတော့တော်တော်လေးတော့အကျပ်ဖို့ကောင်းတယ်။အဖြစ်များတာအခုကွင်းကွင်းဆိုတာပမာများလို့နေတယ်။ဟောဘရိုကလင်းပမာများဆိုတော့အဲ့နှစ်ခုကတော့နေ့တခြားတဖြည်းဖြည်းစိုးနေတယ်ဗောလေ။အဲ့တော့ဆေးရုံကြီးကလည်းတော်ဆိုတော့မလာပါနဲ့လက်မခံဘူး။ယူရိုဆရာဝန်နဲ့တိုင်မဲပြီးပါစေးတောင်းအောင်မယ်ဟောင်းဖုန်းဆက်ပြီးတော့မေးပါဆိုပြီးတော့အဲ့လိုပဲညွှန်ကြားချက်ထုတ်ထားတယ်
။ Virginia, Maryland ပြည်နယ်နဲ့ Washington DC မှာတော့ virus ကူးစက်မှုနှုန်း New York ကလောက်မစိုးပေမဲ့တနေ့တနေ့ကူးစက်မှုအရေးအတွက်တိုးလာနေတဲ့အတွက်လူတွေကိုအိမ်ထဲကနေအပြေမထွက်ဖို့ပြင်းထန်တဲ့အမိန့်ကြေညာချက်တွေကိုသက်ဆိုင်ရာပြည်နယ်အစိုးရတွေကတနင်္လာနေ့အင်္ဂါနေ့တွေမှာအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ဒီအမိန့်ထုတ်ပြန်ချက်တွေဘလောက်ထိပြင်းထန်သလဲဆိုတာကိုတော့ Virginia မှာနေထိုင်တဲ့ကိုဇော်ဝင်းကအခုလိုရှင်းပြပါတယ
်။ဘလောက်ထိပြင်းထန်လဲဆိုတော့သဘောအဖြစ်ပေါ်တယ်ဒမ်ပေးဒမ်ရဲ့စနစ်ဆိုတဲ့သဘောပေါ့နော်။ထုတ်ပြန်ချက်မှာတဘောအဖြစ်တမ်းမြစ်ထားတယ်ရှိပြီးရောကျင်းကျက်တဘောအဖြစ်တော့တော့အခွင့်ပြုထားတယ်ရှိပါတယ်เนาะအဲ့မှာသူကအကန့်ခွဲလူခွဲပြီးတော့ထုတ်ပြန်ထားပါတယ်ဥပမာဆိုတာမန်လူတွေကတော့အဲ့ဒါကိုအပြေဝါနာဟိုလိုက်နာမယ်ဆိုတဲ့တဘောဒီအစိုးရဝန်တန်းဒီဥမာရဲတို့ဟိုစစ်တပ်ကဟိုဘာလို့အဲ့လိုမျိုးပေါ့เนาะဒီပြည်သူဟိုဂျမ်းမာရဲလို့သမားတွေသူတွေကတော့ဟလာသူတို့အလုပ်ငန်းတာဝန်ထမ်းဆောင်ဖို့တော့လောလောကသွားပိုင်ရှိတယ်ကျွန်တော်တို့ဟိုတာမလူတွေအားဖြစ်တော့ခွင့်ပြုထားတဲ့လုပ်ငန်းရဲ့အထူးသဖြင့်ပေါ့နော်အဲမလုပ်မပြစ်မလွှဲရမချောင်တာတဲ့လုပ်ငန်းဆောင်တာလေးတွေလုပ်ဖို့တော့သူခွင့်ပြုထားပါတယ
်ဟုတ်ကဲ့အဲ့တော့ပြည်သူတွေဘက်ကဒီအမိန့်ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးတော့သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ဒီမှာကကျွန်တော်တို့ဟာသတင်းပညာပေးမှုဟာခြေပြန့်တယ်ဒီနောက်တစ်ခုကကျွန်တော်တို့ကဆိုရီယာတောင်းလို့ပြောမှာချားနိုင်ငံဒီမှာဘယ်လိုလုပ်ခဲ့တယ်ဘယ်လိုအထင်းချုပ်ခဲ့တယ်အားလုံးအဲ့ဒီတာဒတ်တွေအများကြီးရပြီးမှအခုလိုကျွန်တော်တို့ကအခုမှလုပ်တယ်ဆိုတော့ပြည်သူများစုကလည်းဒါသိစိတ်တက်လေးရတယ်ကျွန်တော်တို့ရှိကြပါတယ်ပေါ့နော
် Washington Post သတင်းဌာနအပါအဝင်စံချိန်စံနှုန်းမြင့်မားတဲ့စစ်တမ်းကောက်ယူရေးအဖွဲ့နှစ်ခုကပြုစုထုတ်ပြန်တဲ့အချက်လက်တွေအရCOVID-19 ကပ္ပကတ်ယောဂါကြီးဟာနိုင်ငံရဲ့အရေးပေါ်အခြေအနေဖြစ်တယ်လို့ American ပြည်သူ87ရာခိုင်နှုန်းကလက်ခံတယ်လို့အဲ့ဒီစစ်တမ်းကောက်ယူချက်တွေမှာဖော်ပြထားပါတယ်ရှင်
။ American ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေတိုးလာနေချိန်မှာပဲနိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲကသမ္မတ Trump အနေနဲ့ဒီကတ်ယောဂါကိုဘယ်လိုကင်တွယ်ဖြေရှင်းနေလဲဆိုတဲ့လူလူဆန္ဒခံယူပွဲတစ်ခုလို့ဖြစ်လာနေတဲ့အကြောင်းဘက်စီဝီဒါကူဆော်ရာသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။အမေရိကန်နိုင်ငံတဝန်ကူးစက်ကယောဂါတွေတိုးလာနေချိန်မှာပဲသမ္မတ Trump ကတော့အခုလိုအကြက်တဲကာလမှာအင်ဂျီရောကနေနေစဉ်သတင်းစာရှင်းလင်းပွဲတွေလုပ်ပြီးခေါင်းဆောင်ကောင်းတယောက်ဖြစ်တယ်ဆိုတာကိုပြသဖို့ကြိုးပမ်းနေပါတယ
် World War with a deadly virus success in
this တို့ဟာလူတွေကိုသေစေနိုင်တဲ့ virus ပုံနဲ့တိုက်ပွဲဝင်နေရတာပါဒီတိုက်ပွဲကိုနိုင်ဖို့အတွက်တို့စုပေါင်းအင်အားတွေမေတ္တာတရားနဲ့တန်တိထန်ခိုင်မာမှုတွေအပြည့်အဝရှိဖို့လိုအပ်ပါတယ်
အခုလက်လောမှာသမ္မတ Trump ကသူ့ရဲ့နေစဉ်သတင်းစာရှင်းလင်းပွဲတွေပေါ်လူလူထောက်ခံမှုတွေနဲ့ပတ်သက်ပြီး Twitter မှာကြွားနေတာကြောင့်သမ္မတ Trump ကဒီကတ်ယောဂါကိုနိုင်ငံရေးအရသုံးချနေတယ်လို့ Texas B နဲ့တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခ Shannon O'Brien အပါအဝင်တချို့အကဲကတ်တွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
we shouldn't care what the ratings are
for the nation trends a shin lin pwe po lu lu thauk khan mu ne patat pi jamaro khu site tin de lo ma tin ma bu da ba mai tu ga ro american pi dang su ma lu blaw te song ni de le so ra de tu lou ni da re po lu lu ga blaw thauk khan mu shi ma shi so ra go po pi ro sait wen sa ni bon ya ba de
အခုဆိုရင်တမထရမ့်ဟာရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်စည်းရုံးတာတွေကိုမလုပ်တော့ဘဲအဲ့ဒီအစားအင်ပီရိုနေစဉ်သတင်းစာရှင်းလင်းပွဲတွေလှုပ်လာနေတယ်လို့ဗာဂျီးနီးယားတက္ကသိုလ်နိုင်ငံရေးလေ့လာမှုဌာနကလယ်ရီဆဘာတိုကပြောပါတယ်
Trump is certainly using these pressers to advance his own
agenda. Trump ကယူကပွဲမှာပြန်ရွေးခံရဖို့အတွက်အဲ့ဒီတင်းစားရှင်းလင်းပွဲကိုအသုံးချနေတာသိကြပါတယ်။အခုဖြစ်နေတဲ့ကာယောဂါနဲ့ပတ်သက်ပြီးသူကအဓိကလူဖြစ်နေတာကြောင့်ခုလိုလုပ်နေတဲ့အတွက်သူ့ကိုထောက်ခံသူတွေများလာလိမ့်မယ်လို့ထင်နေပါတယ်။ဒါကအတိုင်းအတာတစ်ခုထိလည်းအလုပ်ဖြစ်နေပြီးသူ့ကိုထောက်ခံမှုကြားခိုင်းလို့နည်းနည်းတက်လာပါတယ
်။အင်ဂျီရိုနေစင်တင်းစားရှင်းလင်းပွဲတွေမှာအစိုးရရဲ့ကာယောဂါတိုက်ဖျက်ရေးလုပ်ငန်းတွေကိုထောက်ခံတဲ့ပုဂ္ဂလိကကုမ္ပဏီတွေရဲ့အမှုဆောင်အရာရှိတွေကိုလည်းအဲ့တဲ့အဖြစ်နဲ့မကြာခဏခေါ်ထားလေရှိပြီးဒီထဲမှာနှာခေါင်းစည်းတွေကိုထုတ်ဖို့ပြင်နေတဲ့ My Pillow ခေါင်းကုမ္ပဏီအမှုဆောင်အရာရှိချုပ် Mike Lindell ပါဝင်ပါတယ
် God gave us grace on November 8th
ကျွန်တော်တို့တော်ရည်လမ်းကြောင်းကိုပြောင်းဖို့အတွက်2016ခုနှစ်လိုဘာလ10ရက်နေ့မှာဖျားသခင်ကကျွန်တော်တို့ကိုကောင်းချီးပေးတော်မူခဲ့ပါတယ
်တမိုင်းကြောင်းတွေရတော့အခုလိုအကြက်တဲတွေဂျုံနေရတဲ့ကာလတွေမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့သမ္မတတွေကပို့ပြီးတော့အသာစီးရလေရှိပါတယ်အခုလေသမ္မတထရမ့်ဟာသူ့ရဲ့သမ္မတတတန်းတွင်လူလူထောက်ခံမှုကိုအများဆုံးရရှိလာနေပြီးဒါကိုအခွင့်အရေးတစ်ခုအဖြစ်အနေနဲ့အမိအယအသုံးချသွားဖို့ရှိနေတယ်လို့ Larry Sabato ကပြောပါတယ
် If he were more disciplined and if he stuck to the facts rather than inventing things
သူအနေနဲ့ကရှုပ်ထွင်ပြီးပြောနေတယ်ဆိုတာသူလိုက်နိုင်ရမယ့်စီကံတွေနဲ့အညီပုံပြီးလိုက်နာမယ်အချက်လည်းအမှန်တိုင်းပြောမယ်ဆိုရင်ထပ်အရေးခံရဖို့လားလားပုံများပါတယ်သူအနေနဲ့အပြတ်သက်တော်နိုင်မှာဟုတ်တာသိကြပါတယ်သမထဖြစ်ထပ်အရွေးခံရဖို့အတွက်ထောက်ခံမှုရာခိုင်နှုန်းနည်းနည်းထပ်ရဖို့လိုပါတယ
်။ရေကောက်ပွဲမှာအနိုင်ရဖို့အတွက်ဆိုရင်တော့ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ပြီးထရမ့်ရဲ့ကိုင်းတွယ်ဆောင်ရွက်ပုံတွေဟာမစင်မကျင်တဲ့ဆိုးဝါးမားယွင်းနေတယ်လို့ပုံဖော်တာတွေကိုလည်းရင်ဆိုင်ဖြေရှင်းဖို့လိုနေပါတယ်
။ The coronavirus.
This is their new hoax.
သမထမြေရေကောက်ပွဲအောင်နိုင်ရေးအဖွဲ့ကတော့ရုပ်သံလိုင်းနေအနေနဲ့နိုင်ငံရေးလှုပ်ရှားမှုကော်မတီကဒီမိုကရက်ပါတီရဲ့သမ္မတလောင်းကိုထောက်ခံတဲ့ကြော်ညာထုတ်လွှင့်တာတွေကိုရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။တချိန်ထဲမှာပဲသမ္မတထရမ့်ကတော့နေစဉ်တိုက်ရိုက်ထုတ်လွှင့်နေတဲ့ကိုရိုနာဗိုင်းရပ်စ်အရေးသတင်းစာရှင်းလင်းပွဲကိုဆက်လက်ဦးဆောင်သွားဖို့ရှိပြီးတော့ဒါအပြင်သူပြန်ပြီးရွေးကောက်ခံရရေးပြောဆိုနိုင်တဲ့အားကောင်းတဲ့နေရာတစ်ခုလည်းဖြစ်လာနေပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မပြတ်ထုတ်တင်ပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားမှုအတွက်တရုတ်ကွန်မြူနစ်ပါတီမှတာဝန်ရှိတယ်လို့ကာဒီနယ်ဘိုပြောကြားခြင်းဆိုရယ်ကောင်းစဉ်နဲ့ asianews.it မှာရေးသားထားတာဖတ်ရပါတယ်။ဒီကာယောဂါကြောင့်ဖေကျေပျက်စီးခဲ့ရမှုတွေအတွက်တရုတ်ကွန်မြူနစ်ပါတီဟာတစ်ကမ္ဘာလုံးကိုဝန်ချတောင်းပန်ရမယ်၊ရောကြီးပေးရမယ်လို့ရန်ကုန်ခရီးရန်ဂန်ကျုပ်ဖုန်တော်ကြီးကတောင်းဆိုလိုက်ကြောင်းရေးသားထားတာဖြစ်ပါတယ်။တရုတ်ကွန်မြူနစ်ပါတီအစိုးရဟာကျင့်ဝတ်သိက္ခာအရာတာဝန်ရှိတဲ့သူတို့ရဲ့လှုပ်ဆောင်ချက်နဲ့လှုပ်သင့်တာကိုလှုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်ကမ္ဘာတစ်ဖက်လူသက်တွေဆုံးရှုံးခဲ့ရပြီးတရုတ်ပြည်သူတွေဟာဖိနှိပ်ချုပ်ချယ်တဲ့အစိုးရရဲ့သားကောင်တွေဖြစ်နေရသလိုပဲဒီဗိုင်းရပ်စ်ရဲ့ပထမဦးဆုံးသားကောင်တွေဖြစ်ခဲ့ရတယ်လို့ကာဒီနယ်ဘိုပြောကြားကြောင်းသူတို့ဖော်ပြပါရယ်ဘိုဒူးနေညမှာထုတ်ပြန်ခဲ့တဲ့ကာဒီနယ်ချာ့လ်စ်ဘိုရဲ့ပွင့်ပွင့်လင်းလင်းနဲ့ဒဲရိုးရေးသားတဲ့ဒီဆွေးချက်ဟာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဝူဟန်ကစတင်လာခြင်းကတည်းကပထမဦးဆုံးအကြိမ်အဖြစ်ခရီးရန်ဘာသာရေးအကြီးအကဲတူစီကတရုတ်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်လိုက်တာဖြစ်ပါတယ်တရုတ်အာဏာပိုင်တွေဟာဒီကပေးစုကြီးရဲ့အန်ဒီယေကိုသတိပေးဖို့ထောက်ပြဆော်ဩခဲ့ကြတဲ့ဆရာဝန်တွေသတင်းသမားတွေပညာတတ်တွေကိုနှုတ်ပိတ်ခဲ့ပြီးဝူဟန်နဲ့ဟူဘေးဒေသတို့ကိုပိတ်ဆို့ထားရမယ့်ကိစ္စကို January 23ရက်နေ့တိုင်အောင်စောင့်ဆိုင်းနေခဲ့တဲ့အတွက်လဲတရုတ်နိုင်ငံရဲ့အာဏာအရှိဆုံးသမ္မတချီဂျင်းပင်ကိုတိုက်ရိုက်ဆွဆွဲပစ်တင်ထားပါတယ်။အကယ်၍သာတရုတ်အစိုးရရသက်တတပတ်နှစ်ပတ်ဒါမှမဟုတ်သုံးပတ်စောပြီးတာဝန်သိသိလုပ်ဆောင်ခဲ့မယ်ဆိုရင်ဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ဟာ66ရာခိုင်နှုန်း86ရာခိုင်နှုန်း95ရာခိုင်နှုန်းအထိအသီးသီးရောကျစေခဲ့မှာဖြစ်တယ်လို့လဲကာဒီနယ်ဘိုကပြောကြောင်းကောက်နှုတ်တင်ပြထားပါတယ်။ဒီဖြစ်ရပ်တွေဟာတရုတ်ကွန်မြူနစ်အစိုးရရဲ့ criminal negligence လို့ခေါ်တဲ့ရာဇဝမှုမြောက်သောပြက်ကွက်မှုနဲ့ဖိနှိပ်ချုပ်ချယ်မှုတို့ပဲဖြစ်တယ်လို့လည်းဆိုထားပါတယ်။ဒါအပြင်တရုတ်အစိုးရဟာဗ
ဘာသာရေးလွတ်လပ်မှုကိုနှိကွတာထောင်နှင်ချီရခရီးယံဖျားကြောင့်တွေကိုဖျက်ဆီးရမွတ်စလင်တွေကိုအလုပ်ကျန်းစခန်းတွေမှာအကျဉ်းချထားတာယုံကြည်ချက်မတူသူတွေရှိနေပညာတတ်တွေကိုဖိနှိပ်ချုပ်ချယ်တာစတာတွေကိုလည်းပဲလှုပ်ဆောင်နေရလို့ထောက်ပြပြီးတရုတ်ကွန်မြူနစ်ပါတီဟာကဘာကြီးတစ်ခုလုံးအတွက်ချင်းချမှုတရားဖြစ်တယ်လို့လည်းဆိုထားကြောင်းဤသားပါတယ်သတင်းသူသတင်းလိန်တွေကိုနှိကွတဲ့အနေနဲ့သတင်း website တွေတဒါစင်ကျော်ကိုပိတ်ပင်လိုက်ခြင်းဆိုရက် CPJ ခေါ်သတင်းသမားကာကွယ်ရေးကမတီရဲ့ရေးသားချက်ကိုတော့ cpa.org မှာဖတ်ရပါတယ်ဒီပိတ်ပင်မှုတွေပြန်ဖွင့်ပေးပြီးသတင်းလောကကိုစင်ဆာလုပ်ဖျက်တော့ဖို့အထောက်အကူမှုတွေရဆိုင်ပေးတင်တယ်လို့ရေးသားထားတာဖြစ်ပါတယ်ဒီလိုပိတ်ပင်တာဟာ covid-19 အရေးပေါ်အခြေအနေကြောင့်မြန်မာနိုင်ငံအဝေးဆက်သွယ်ရေးဥပဒေပုံမှန်89အရအာဏာပိုင်တွေကလုဆောင်တာဖြစ်တယ်လို့တယ်လီနော်ရဲ့ကြီးညာချက်ကိုကိုကဖော်ပြပါရယ် fake news လို့ခေါ်တဲ့သတင်းသူသတင်းလိန်တွေဖြန့်ချီတဲ့ဆိုတဲ့အကြောင်းပြချက်နဲ့သတင်း website တွေကိုပိတ်ပင်ထားတာချက်ချင်းပြန်ဖွင့်ပေးတဲ့နယ်ဒီလိုပိတ်ပင်ထားတဲ့အမိန့်အာဏာတွေဟာနိုင်ငံတွင်းသတင်းလွတ်လပ်ခွင့်နဲ့ပွင့်လင်းတဲ့ဝေဖန်မှုကိုချုပ်နှိမ်သွားစေမှာဖြစ်ပြီးပြင်းထန်တဲ့ sensor ဖြတ်တောက်မှုနဲ့သတင်းသမားတွေကိုဒုက္ခပေးနှောက်ယှက်နေမှုတွေဟာလည်းစစ်အုပ်ချုပ်ရေးကနေရွေးကောက်ခံအုပ်ချုပ်ရေးစီကူးပြောင်းနေတဲ့ကိစ္စကိုရဆိုင်သွားစေလိမ့်မယ်လို့ CBJ စစ်တောင်အရှကုစလေရှွန်ခရစ်ပင်ကပြောကြားကြောင်းဖော်ပြပါရယ် CBJ ရဲ့တောင်းဆိုချက်ကိုမြန်မာနိုင်ငံပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနကလက်လော့တုံ့ပြန်မှုမရှိသေးဘူးလို့လည်းပြောထားပါသေးတယ်လွတ်လပ်တဲ့ပြည်တွင်းသတင်း website တွေဖြစ်ကြတဲ့ Development Media Groups, Ninja News, Mandalay In-Depth News, Mekong News နဲ့ Voice of Myanmar တို့ဟာဒီပိတ်ပင်ခံရတဲ့အထက်မှာပါဝင်တယ်လို့ဒီအော်ဒီယိုကိုကဖော်ပြထားပါတယ်ကျွန်တော်ကြော်စံတာပ
ါ View American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဘုရားဦးအောင်ခင်ရဲ့မျက်မှောက်ရေးရာသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ပိုးကပတ်လန်တင်နဲ့စီးပွားရေးဈေးညံစားတဲ့စီမံကိန်းတွေမပေါ်ခင်ကတည်းကမြန်မာပြည်မှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေစီးပွားလာရှာနေကြတာဖြစ်ပါတယ်။တရုတ်ကစီးပွားရှာလာတဲ့အတွက်လက်နက်ကင်အဖွဲ့တွေနဲ့ခရိုနီတစုအကျိုးမြတ်ခန်းစားကြရပါတယ်။စီးပွားရေးဈေးညံအကောင့်ထဲပေါ်လာရင်ကအရင်တိုင်းဖြစ်လိမ့်မလားဆိုပြီးစိုးရိမ်မှုတွေရှိကြတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီပုဂ္ဂဗရံအကြောင်းတရုတ်သမ္မတရှီချိတ်ပင်က2023မှာပထမဆုံးကြေညာတာမှု9နှစ်လောက်ရှိသွားပါပြီ။လွန်ခဲ့တဲ့အနှစ်2000ကျော်ကရှိခဲ့တဲ့တရုတ်ရဲ့အနောက်တိုင်းဆက်သွယ်ရေးလမ်းကြောင်းကိုပြန်လည်တည်ဆောက်မဲ့ရွေးချက်ဖြစ်ပါလေ။ရှေးတုန်းကလိုကုန်းလမ်းတွေမကတော့ပဲရေကြောကပါဆက်သွယ်မှာဖြစ်ပါလေ။တရုတ်လိုအီဒိုင်အီလူလို့ခေါ်ပြီးကမ္ဘာတစ်ခုလမ်းတစ်ခုလို့အဓိပ္ပာယ်ရပါလေ။နိုင်ငံပေါင်း100ကျော်နဲ့လူဦးရေသန်း4000ကျော်ကိုဆက်သွယ်ပြီးတရုတ်စီးပွားရေးကိုဘက်ဆုံမြင့်တင်မှုရည်ရွယ်တဲ့စီမံကိန်းကြီးဖြစ်ပါလေ။ပိုးကပလမ်းကြောင်းပြင်မှာစီးပွားရေးဈေးကြံ6ခုရှိတယ်လို့2019ကမ္ဘာ့ဘဏ်ဒေတာချက်မှာဖော်ပြပါလေ။ဒီထဲမှာတရုတ်မြန်မာဘင်္ဂလားဒေ့ရှ်စီးပွားရေးဈေးကြံဟာအဓိကလမ်းကြောင်းတစ်ခုဖြစ်ပါလေ။ဖွံ့ဖြိုးမှုအနည်းဆုံးတရုတ်ပြည်နယ်တွေထဲမှာယူနန်နဲ့ပတ်ဝန်းကျင်မှုယူနန်ဖွံ့ဖြိုးရေးနဲ့တရုတ်မြန်မာစီးပွားရေးဈေးကြံဟာဆက်ဆံနေပါလေ။ဒါပေမဲ့ဖွံ့ဖြိုးမှုအနည်းဆုံးလို့သတ်မှတ်ခံရတဲ့ယူနန်ပြည်နယ်ရဲ့စီးပွားရေးပမာဏဟာမြန်မာစီးပွားရေးတဲ့၄ဆလောက်ကြီးမှပါလေ။မြန်မာကိုဖျက်သန်းတဲ့ပိုးကပလမ်းကြောင်းဟာတရုတ်မြန်မာစီးပွားရေးဈေးကြံဖြစ်လာပါလေ
။ကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုတိုးချဲ့ဖို့အတွက်တည်ယူပို့ဆောင်ရေးလမ်းကြောင်းတည်ဆောက်တာဖြစ်ပါလေ။ကုန်လမ်းဆက်သွယ်ရေးကိုဦးစားပေးတဲ့အစီအစဉ်ဖြစ်တာမို့နေဆက်ကုန်သွယ်ရေးအချက်အချာနေရာတွေဟာကျန်ဒေတာတွေထက်ပိုပြီးကြီးပွားလာမဲ့သဘောရှိပါတယ်တရုတ်မြန်မာစီးပွားရေးဈေးညံမှာရှမ်းပြည်နယ်မြောက်ပိုင်းကမူဆယ်နဲ့ချင်းရွှေဟော်က
ချင်းပြည်နယ်ကကံပိုက်တီစတဲ့နေဆက်စခန်း၃ခုကိုစီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံအဖြစ်သတ်မှတ်ထားပါတယ်။တိုင်းရင်းသားလက်နက်ကိုင်လှုပ်ရှားတဲ့နယ်မြေဖြစ်လို့သူတို့နားလည်မှုနဲ့လှုပ်ထားတဲ့တရုတ်စီးပွားရေးလုပ်ငန်းတွေလည်းရှိပါတယ်။ဈေးညံမှာပါဝင်တဲ့ကံပိုက်တီနဲ့ပန်ဝါဟာအစိုးရတပ်လက်အောက်ခံနေကြားဆောင်တပ်ဖြစ်တဲ့ NDAK ထိန်းချုပ်တဲ့နယ်မြေဖြစ်ပါတယ
်။တရုတ်မြန်မာစီးပွားရေးဈေးညံကိုမြန်မာအစိုးရနဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီကြီးတွေအကောင့်ထဲပို့ဖို့စီစဉ်နေတုန်းဖြစ်ပေမဲ့ပုဂ္ဂလိကတရုတ်လုပ်ငန်းရှင်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပူးပေါင်းပြီးဖျံဇာတထုတ်ယူလာတာကြားပါပြီ။အခုမှစိုက်ပျိုးရေးဘက်ကိုရောက်လာတာပါ။တ िश ူးငပြောစိုက်ပျိုးရင်ဒီနေ့အတွင်းပြီးပွင့်တာမှုအမြတ်အစွန်းမြန်မြန်ရပါတယ်။ဒါကြောင့်တောရှင်ပြည်စိုက်ခင်းတွေလို့တို့တောပြုံးတာလည်းရှိပါတယ်။ဝိုင်းမော်မြို့နယ်မှာ2009ကတရုတ်ရဲ့တ िश ူးငပြောစိုက်ခင်းဧက6000ကျော်ရှိရာက10နှစ်ကြာတဲ့အခါ2018မှာဧက3000ကျော်အထိတိုးပွားလာပါတယ်။တ िश ူးကားချငပြောအမျိုးအစားထုတ်လို့ရမှာဓာတ်မြေဩဇာနဲ့ပိုးစပ်လေးကိုအဆက်မပြတ်သုံးဆွဲရတာကြောင့်ဒေသဆိုင်ရာရေအေးမြစ်ကိုထိခိုက်နိုင်ပါတယ်
။ကချင်ပြည်နယ်တရုတ်နယ်စပ်ဒေသမှာတရုတ်စီးပွားရေးလုပ်ငန်းရှင်တွေရင်းနှီးမြှုပ်နှံနေတာကြားလာပြီဖြစ်ပါတယ်။ဩဇာအာဏာရှိသူတွေနဲ့ငွေရင်းရှိသူတွေရဲ့အကျိုးစီးပွားကိုမြင့်တင်နေတာထင်ရှားပါတယ်။စိုက်ပျိုးရေးလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကချင်ပြည်နယ်အစိုးရနဲ့ယူနန်ကုမ္ပဏီတချို့ဖက်ဆက်လုပ်ကင်နေတဲ့မြေကြီးနားစီးပွားတိုးတက်ရေးဆောင်ဆိုတဲ့စီမံကိန်းကိုလည်းတရုတ်မြန်မာစီးပွားရေးဈေးညံမှာအရေးကြီးကြောင်းတရုတ်ဘက်ကဖော်ပြပါတယ်ယူနန်ပြည်နယ်ထန်ချုံကတရုတ်ဝန်ထမ်းတွေအသေးစိတ်လေ့လာပါတယ်မြေကြီးနားအနောက်ဘက်၈မိုင်အကွာလီရိုလမ်းမအနီးကမြေအေက4,900ကျော်မှာဒေါ်လာတန်300ရင်းနှီးမြှုပ်နှံမဲ့စိုက်ပျိုးရေးစီမံကိန်းဖြစ်ပါတယ်မြေကြီးနားမှာတော့နန်ကျင်စီးပွားရေးဆောင်အဖြစ်နဲ့လဲလူသိများနေပုံရပါတယ
်မြေကြီးနားစီးပွားဖြူရေးဆောင်ကိုယူနန်ကုမ္ပဏီတွေဖြစ်တဲ့ထန်ချုံအုပ်စုပေါ့ချာဟောင်ရင်အုပ်စုကချင်းပြည်နယ်အစိုးရတို့နားလည်မှုစာချုပ်လွှာရေးထိုးပြီး2019ကတည်းကစတင်အကောင့်တွေပေါ်လာတာဖြစ်ပါလေ။မြကျင်းနားထံချုံကားလမ်းကိုလည်းစောက်လို့နေပါလေ။တကယ်တော့တရုတ်တွေကချင်းပြည်နယ်မှာစီးပွားရှာနေကြတာစေအစိုးရခေတ်ကတည်းကဖြစ်ပါလေ။တ िश ူးငပြောစိုက်ပျိုးမှုကြောင့်ဝိုင်းမော်မြို့နယ်မှာတရုတ်နိုင်ငံသားဥယျာဉ်များပြားလာတယ်လို့လွန်ခဲ့တဲ့နိုဝင်ဘာလထုတ်မြကျင်းနားသတင်းဂျာနယ်မှာပေါ်ပြပါလေ။ဝိုင်းမော်မြို့နယ်စိုက်မှာစိုက်ပျိုးတဲ့တ िश ူးငပြိုးတွေကို24ဘီးကားကြီးတွေနဲ့သေယူပို့ဆောင်ပြီးကံပိုက်တီကိုပို့ပေးပါတယ်။စီကားမရှိကားပေါင်းတာတွေရှိလာပြီးမှဝိုင်းမော်မြို့ဟာစီကားလာပြီးစီးပွားရေးအခြေအနေကောင်းလာတယ်လို့ဆိုပါတယ်။လွယ်ကျင်တဲ့ကံပိုက်တီနေဆက်ဂိတ်တွေဟာတရုတ်အများဆုံးဝင်တဲ့နေရာတွေဖြစ်ပါတယ်။ထန်းချုံကိုယူနိုက်တက်ထွက်ပေါက်အထူးအနေနဲ့တရုတ်ဘက်ကသတ်မှတ်ထားပုံရပါတယ်။ပြိပကဒေသမှာယင်းမြင့်မြုံလာလာတာကြာပြီဖြစ်တဲ့တရုတ်တွေဟာမိမိလုပ်ငန်းကိုဘယ်လိုအကောင့်တွေဖော်ရမယ်ဆိုတာကိုသိရှိနေပုံရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ကူးစက်မှုတဟုန်တိုးမတက်ရေးအကြောင်းကိုတင်ပြထားပါတယ် COVID-19 ကမ္ဘာကပ်ရောဂါကြီးမြန်မာနိုင်ငံမှာလည်းကပ်ရောဂါကြီးအဖြစ်ကူးစက်လာနိုင်ခြင်းများတဲ့ချိန်မှာလက်ရှိသေဆုံးနှုန်းကစိုးရင်စရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။နောက်တစ်ဆင့်ထိမနိုင်သေးမရ crisis အဆင့်မရောက်ရအောင်ပြည်သူအစိုးရအလှရှင်နဲ့ဖွဲ့တွေအားလုံးဘလို့အမြန်ဆုံးဝိုင်းလုံးသစ်ပါလဲ။ဒီအကြောင်းအရေးပေါ်အထူးကုနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကပမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ
်။ဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီကမ္ဘာကပ်ရောဂါကြီး COVID-19 ကမြန်မာနိုင်ငံမှာလည်းဒီကပ်ရောဂါကြီး big outbreak ပေါ့ဆရာเนาะအဲ့ဒီအဆင့်အထိကိုဖြစ်လာတဲ့နေ့အလားလားများနေပြီလို့ကျန်းမာရေးဝန်ကြီးဌာနကမကြာခင်ထုတ်ပြန်ပြီးမှာပဲဒီရောဂါဖြစ်တဲ့သူကနည်းနည်းချင်းပိုများလာပြီးတော့သေဆုံးသူပါစရှိလာတာအတွက်ဆရာကြီးဒီတခြားနိုင်ငံတချို့မှာလို့ထိမနိုင်သိမရဒီ crisis လို့ခေါ်တဲ့အဆင့်ပေါ့เนาะရောက်မသွားအောင်အမြန်ဘလို့လုတ်တင်နေဆိုတော့စပြီးတော့ရှင်းပြပေးပါလားဆရာ
ကျွန်တော် COVID-19 positive case အခုဖြစ်လာတာ15ရောက်တော့ရှိပါနော်အဲ့ဒီမှာမှတရုတ်စတင်ပြီးတော့ပြေဆုံးပြီဆိုတဲ့အခါကျပြေဆုံးမှုနှုံးနဲ့တွေ့ရင်တော့ပဲပထမပိုင်းမှာတကယ်အလားမင်းတကယ်ဒေတာတွေဖြစ်ပါလိမ့်ဒါကြောင့်မို့ကျွန်တော်ကဂျမိုင်းနဲ့အားလုံးဝင်ကြီးဌာနရဲ့ရေမပြည့်စုံစီရေးဖို့ဌာနမှာတာဝန်ထမ်းဆောင်နေတဲ့အချိန်မှာဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေတန်လျာရှိတဲ့လူနာတွေဒါတဖွဲ့ဖွဲ့နဲ့တိတိတိတိတိုးလာတာတွေ့ရတိုးလာတဲ့အချိန်မှာပောက်ကွဲပြီးတော့တကယ်ကိုတခုံတို့ဟိုအထူးသဖြင့်တော့ ဒီမှာဒီဘက်နှစ်ပတ်တွင်မထိနိုင်ရလို့ရှိရင်ရှားနိုင်ငံတွေမှာဆိုရင်ဒီလိုတဘုံတို့တိုးတက်လာတော့ဥပမာတွေရရှိတာနော်ဆိုတော့သင်္ချာနည်းနဲ့ပြောရင်တော့ဒီ craft တစ်ခုဆွဲကြည့်ရင်အပေါ်ဒီနေ့ကိုဒီနေ့ဆယ်ယောက်ဆယ်ယောက်ကနေ100နေ1000ဆိုတာမျိုးချက်ချင်း exponentially တက်လာတာနဲ့အမြသိနိုင်ငံတွေရဲ့ကျမကြီးဆောက်ရှောက်မှုတွေကိုပြတ်သွားတာကိုတွေ့ရတော့ဒီ covid-19 ကိုထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတွေရဲ့ဥပမာတွေကိုကြည့်မယ်ဆိုရင်ဒီ craft ဆိုတဲ့သဘောကတော့ဒီ craft ဆိုလို့ရှိရင်အပေါ်ကိုထောင်တက်မယ်စားဒီနေ့တဲ့ဒီနေ့ပထမတစ်ဆင့်မှာ10ယောက်ကနေ9ယောက်9ယောက်ကနေ10ယောက်ကနေ10ယောက်ဒီလိုနဲ့ယုတ်တိရဲ့အများကြီးမများလာအောင်ထိန်းချုပ်ဖို့ကသူကအဓိကအနေနဲ့ strategy international မှာကျင့်သုံးလာတောင်ကိုရီးယားတို့ဂျပန်တို့စင်ကာပူတို့ဆိုဒီကျင့်သုံးတဲ့နည်းနဲ့တဖြည်းဖြည်းနဲ့ covid-19 ကိုသူကထိန်းချုပ်နိုင်လာတဲ့အဆင့်ကိုရောက်လာတာကိုတွေ့ရတာပေါ့တကယ်လို့တော့ကျွန်တော်တို့ကတခုံတို့ graph ကအပေါ်ယုတ်တိရဲ့သာထောင်တက်လာမယ်ဆိုရင်အဲ့ဒီအချိန်မြေတိုးတက်တဲ့နိုင်ငံတွေမှာတော့မှဥပမာအီတလီတို့အမေရိကတို့တော့မှ crisis ဖြစ်သွားတာကျွန်တော်တို့ရဲ့ဈေးရတဲ့နိုင်ငံမျိုးမှာဒီလိုတခုံတို့မြင့်တက်သွားတဲ့အချိန်မျိုးကြုံရင်အများကြီးထိခိုက်ဖို့ရှိတယ်လို့ကျွန်တော်ကထင်ပါတယ်
ဟုတ်ကဲ့အဓိကတော့ဒီဆရာတို့ဆေးရုံတွေကနေပြီးတော့ကောင်းကောင်းကုပေးနိုင်တဲ့လူနာအနေထားမှာထိန်းထားနိုင်ဖို့ပေါ့ဆရာနော်တခုံတို့ယောဂကုသတူတွေတက်သွားတာမျိုးမဟုတ်ပဲလေဒီဖြည်းဖြည်းချင်းနည်းနည်းချင်းညင်ညင်တတလေးဖြစ်အောင်ထိန်းထားတဲ့သဘောပေါ့ဆရာနော
်ဟုတ်ကဲ့တကယ်တော့ဒီနိုင်ငံတကာရဲ့ကျန်းမာရေးဝန်ကြီးဌာနကလည်းမတည်ရင်ရှိပါဆေးရုံရဲ့စွမ်းဆောင်နိုင်မှုဟာဥပမာတရင်တစ်ထောင်ဆေးရုံဆိုရင်ဒီတစ်ထောင် capacity ပဲရှိမှာပဲအဲ့ဒီအချိန်မှာ covid-19 တရာကိုကုပေးနိုင်နေဆိုရင်အဲ့ဒီတစ်နေ့ကိုတရာအောက်ပုံမှန်လာနေရင်ဆေးရုံရဲ့လုပ်ငန်းတွေဟာပြတ်မှာမဟုတ်ဘူးပေါ့နော်တစ်နေ့ကိုတစ်ထောင်လာရင်တော့ဆေးရုံရဲ့လုပ်ငန်းတွေပါပြည့်စုံရင်ကျွန်တော်တို့ဟိုအစိုးတခုလိုပဲပေါ့နော်ဟိုပို့သူတော်လည်းတောင်မွေးရကူလို့ရပါမယ်ဒီလိုတောင်မွေးနဲ့တူတဲ့ကျွန်တော်တို့ရဲ့စေကူတမှုလုပ်ငန်းတွေပြိုကွဲသွားရင်ဘူးမပြန်ကယ်လို့မရတော့ရဲ့အခြေအနေမျိုးရောက်တဲ့အခါမှာမနိုင်မနေနဲ့ခုလိုမျိုးဖြစ်နေတဲ့အီတလီလိုတချို့ဥရောပနိုင်ငံတွေလိုအသေးပြောက်တွေများဒီကြားတဲ့ကျန်းမာရေးဝန်ထမ်းတွေပါပါဒီလိုအခြေအနေမျိုးတွေဝယုံပုံကားအခြေအနေမျိုးမရောက်ဖို့ကိစ္စကဒီ positive ဖြစ်ပြီးတော့ဆေးဝါးနေကုသပေးရမယ့်လူနာအရေးအတွက်ယုတ်တိရမများလာဖို့အရေးကြီးဆုံးအချက်ဖြစ်တယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဖြည်းဖြည်းချင်းလူနာတွေကိုထိန်းထားနိုင်အောင်လို့အဓိကဘာလုပ်ဖို့လိုလဲဆရာ
ကိုဗစ်ဗိုင်းရပ်စ်ဆိုတာကလူတွေကိုတယောက်ကနေတယောက်ကိုကူးပြီးတော့လူနာရေအတွက်ကိုများအောင်လုပ်ပေးတဲ့ပိုးပေါင်းပေါ့နော်တကယ်အဓိကချက်တော့မဲ့မရတော့ကိုရှိမှတွဲကပ်ပြီးတဲ့ဗိုင်းရပ်စ်ဖြစ်သို့မဟုတ်သူများရှိမှတွဲနေတဲ့ဗိုင်းရပ်စ်ဖြစ်ကိုရှိရသူများရှိမရအောင်နဲ့သူများရှိရနေကိုရှိမရအောင်ပေါ့နော်ဒါပေမဲ့ဘာဖြစ်လို့ဒီလောက်ပြတ်နေရလဲဆိုတော့အဲ့ဒီလုပ်တဲ့နီးမှာဒီလိုလိုရလည်းပဲကိုကိုတိုင်းကာကွယ်ပေးနိုင်တဲ့အခြေအနေရှိမှကူးစက်မှုရေတက်ကနည်းတော့ပါလေဒီလိုအခြေအနေမျိုးတွေမှာဘလို့မကူးစက်အောင်နေနိုင်မယ်ဆိုတာပညာပေးတာတွေနဲ့လူတွေကသိရှိကြတယ်လို့ကျွန်တော်တို့လောလောဆယ်ထင်တယ်ဘဝကြီးတွေကလူတွေလည်းသိဒါပေမဲ့နောက်တစ်ချက်ကသိတာသိပြီးတော့မလိုက်နိုင်ဘူးဆိုတဲ့အခါမျိုးတွေမှာသူကပို့ပြီးတော့ပြန်လာတယ်ခုနကကျွန်တော်ပြောခဲ့တဲ့လိုမျိုးထောင်တက်လာမှာထောင်တက်လာမှာဆိုတော့ပညာပေးနေတယ်ချုပ်ပြီးတော့ပြောရမယ်ဆိုရင် stay home ပေါ့မိမိနေနေမှာမိမိကိုယ်တိုင်မိမိရဲ့ကုသမှုအခမ်းအရေးအတွက်ကိုမိမိတိုင်းဒီတခြားလူပုံစံနိုင်ရေးအတွက်ကိုဒီနှစ်ခုလုံးအတွက်ကအိမ်တွင်းမှာသာနေကြပါဆိုတဲ့ဥစ္စာကိုဒီကမ္ဘာလုံးမှာတရေတိုက်တွန်းနေတဲ့အခါမျိုးပေါ့နောက်တစ်မျိုးကတော့ကိုယ်သာတကယ်လို့ယောဂအခြေအနေရှိခဲ့မယ်ဆိုရင် mask နှာခေါင်းစည်းတစ်နည်းတစ်ကြသုံးဆွဲတာမျိုးတို့ watch ဆိုပြီးတော့လက်ကိုစင်ကြယ်ပါဆေးတာတို့ touch ဆိုတာအဲဒီလို mask နဲ့ watch နဲ့ touch ကြည့်ဆိုရင်တို့အဲ့လိုပဲ touch ဆိုတာလည်းပဲကျွန်တော်လက်ဆွဲတော့နှုတ်ဆက်ခွေမရှိဘူးလေတကယ်တော့နှုတ်ဆက်မယ်ဆိုရင်တယောက်ကိုတယောက်ဖြည်းနဲ့ကူးတာဖြစ်မှာစိုးလို့နောက်တစ်ခါကျတော့ခုဆိုရင် international မှာလည်းဒီလိုပဲ social distancing ဆိုတာပို့ပြီးတော့အားပေးလာကြတယ်ကျန်းလူတယောက်6ဖီအကွာ3မီတာအကွာဒီအကွာနေပြီးတော့ချီတွေ့မှုကိနေနေများဝေးနေနေများဝေးဝေးနေလေလေဆိုတော့သူတပြည့်တော့လူစုလူဝေးနေပေါ်လန်တပင်းနေမတော်တာတို့သူတပြည့်ကျွန်တော်တို့ဒီစိုးရင်နာရှိသေးတယ်သင်ကြံလို့ဟာမျိုးကိုရှောင်ကျင်ညာပေးဖို့လေဆေးရုံဝါဆရာဝန်တွေနေလေတောင်းဆိုချင်တယ်ဘာကြောင့်လဲဆိုတော့အဲ့လိုသာမနေဘူးဆိုရင်ကုသမှုတွေချက်ချင်းကိုပြတ်နံပြီးတော့ခုနကျွန်တော်ပြောခဲ့တဲ့သင်္ချာ graph တစ်ခုလိုပဲဘုံဝင်နေတာအပေါ်ထောင်တက်လာမယ်ထောင်တောင်းဝင်နေချက်ချင်းသာထောင်တက်လာပြီဆိုကျွန်တော်တို့ကျမကြီးစောင့်ရှောက်မှုလုပ်ငန်းတွေအနိုင်မနှင်းဖြစ်နောက်ဆုံးကြတော့ဒီလိုမျိုးကိုယ့်ရဲ့ကျမကြီးကိုကိုယ်ကိုယ်တိုင် view ဆိုက်ပြီးတော့ကိုယ်ကိုယ်တိုင် quarantine လုပ်သူများကကိုယ်ကိုလာပြီးတော့မထွက်ရမဝင်ရ lockdown ချဒါမှမဟုတ် quarantine center တွေကိုပို့တဲ့အခြေအနေမရောက်ခင်ကိုယ့်အကူchef quarantine ပုံတံမျိုးနဲ့နေခြင်းအပြင်ကိုကိုတိုင်းလိုတော့လောက်တာအကောင်းဆုံးပါခုနကျွန်တော်ပြောခဲ့တဲ့ဒီယောဂကုသတဲ့လူကြီးအတွက်မိုးပေါ်ထောင်တဲ့လောက်မဖြစ်နိုင်ဒီတိုင်းဒီလိုအကူအညီရောက်တဲ့ ီလိုထောင်မတက်သွားအောင်ကျွန်တော်တို့ပြည်သူလူထုဘက်ကနေပြီးတော့ဒီလိုလိုက်နာမယ်ဆိုရင်အစိုးရနဲ့အာဏာပိုင်ဖွဲ့ဘက်ကလည်းပြည်သူလူထုဒီလိုနေနိုင်အောင်စီစဉ်နေချဖို့တော့လိုတယ်။ပြည်သူလူထုရဲ့စားဝတ်နေရေးအရန်ကိုရောကြမသွားအောင်ထိန်းပြီးဖို့ကတော့အစိုးရနဲ့အာဏာပိုင်ဖွဲ့စည်းတွေအပြင်အခြားဖွဲ့စည်းတွေအလူရှင်တွေအကုန်လုံးကနေပြီးတော့ဒါလေးလည်းခုဟိုတိုက်ရိုက်စာရေးလိုက်ပြီးနေလိုက်ချိုးပန်းဆောင်ရွက်နေလို့သိရတဲ့အတွက်ကြောင့်ဒါကလည်းချိုးတော့ပါလေ။တကယ်လို့များအရန်ကိုများတာကိုကာကွယ်ဖို့လိုအပ်ခဲ့လို့ရှိရင်မြို့တွေကိုလော့ကဒေါင်းလုပ်တာတို့လုပ်ငန်းတွေကိုလော့ကဒေါင်းလုပ်တာတို့ဒီလိုအခြေအနေမျိုးရောက်ရင်လေချိုးတင်ပြင်ဆင်ပြီးတဲ့အချိန်ဆိုရင်တော့အဆင်ပြေလိမ့်မယ်။တကယ်လို့အဲ့အရာတွေကိုမစင်းစားဘဲနဲ့ဆိုရင်တော့အဆင်မပြေနိုင်
ဘူး။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်စစ်ပြီးတိမ်းရှောင်နေရတယ်လို့ချင်းတက်သူចောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေဆိုင်နရင်ဂျရာတရင်ဌာနအက်ဒီတာချုပ်ဦးခိုင်မြတ်ကျော်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲဆိုခဲ့တယ်ဆိုတာနဲ့ရှမ်းပြည်နယ်နဲ့မွန်ပြည်နယ်အတွင်းကူးစက်မြန် COVID-19 ဗိုင်းရပ်စ်ရောဂါကာကွယ်တားဆီးနိုင်ဖို့ဘယ်လိုမျိုးစီစဉ်ဆောင်ရွက်နေကြသလဲဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြမတပ်မတော်နဲ့ရခိုင်တပ်မတော်အေအေတပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုကြောင့်ရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား9000လောက်ဟာမိမိတို့နေရာကိုစွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရခိုင်ပြည်နယ်မှာရှိတဲ့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်ရခိုင်ပြည်နယ်မှာဌာနေချင်းတိုင်းသားလူဦးရေ3000ခွဲခန့်နေထိုင်ကြပြီးအဲ့ဒီအထက်ကလူဦးရေ9000လောက်ဟာစစ်ပေးစစ်တမ်းကြောင့်မိမိနေရာအိုးအိမ်ဆုံးခွာထပ်ပြေးနေကြရပြီးလူသားချင်းစာနာထောက်ထားမှုအကူအညီတွေလည်းလိုအပ်နေတယ်လို့ချင်းတက္ကသိုလ်ကျောင်းသားများအဖွဲ့ဥက္ကဋ္ဌဆလိုင်းထွန်းလာကျော်ကပြောပါတယ်။အဲ့ဒီစစ်ပေးရှောင်ပြည်သူတွေဟာရခိုင်ပြည်နယ်ကြောက်တော်ပုံနာကျွန်းမြောက်ဦးမင်းပြန်အမ်စတဲ့မြို့နယ်တွေမှာနေထိုင်ကြသူတွေဖြစ်ကြပြီးအခုအခါစစ်ပေးရှောင်စခန်း15ခုနဲ့မကွေးတိုင်းဒေသကြီးဘက်ကိုထပ်ပြေးတင်းရှောင်နေကြရပါတယ်။
ရခိုင်ပြည်နယ်စစ်တွေမြို့မှာခြေဆိုင်တဲ့နူရင်ဂျရာသတင်းဌာနအိုက်ဒီရာချုပ်ဦးခမ်းမြတ်ကျော်ကိုအကြံပေးမှုတိုက်ဖျက်ရေးဥပဒေနဲ့မလ30ရက်နေ့ကစစ်တွေမြို့အမှတ်၁မြို့မှရဲစခန်းမှာ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်။မြန်မာစိုးရကအကြံပေးဖွဲ့ဖြစ်ကြေညာထားတဲ့ရခိုင်တပ်တော် AA ကပြောခွင့်ရခိုင်ဒုက္ခကိုအင်တာဗျူးလုပ်ပြီးသတင်းတွေရေးသားထုတ်လွှင့်မှုအတွက်အကြံဖက်တိုက်ဖျက်ရေးဥပဒေပုံမှန်50က52ကတွင်နဲ့ရဲရရှိသူကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာပါ။အခုလိုရဲသားဖွဲ့ကတရားစွဲဆိုတာဟုတ်မှန်ကြောင်းနဲ့ရခိုင်အခြေစိုက်သတင်းဌာနတွေအနေနဲ့မြေပြင်သတင်းတွေကိုမှန်ကန်မျှသအောင်သတင်းကြေးဝန်းနဲ့ညီရေးသားဖော်ပြဖို့အတွက်အခက်အခဲရှိတယ်လို့ဥက္ကဋ္ဌကျော်ကပြောပါတယ်။အလားတူမန္တလေးအခြေစိုက် Voice of Myanmar VON သတင်းဌာနတည်ထောင်သူကိုနေမျိုးလင်းကိုလည်း AA နဲ့ဆက်သွယ်ပြီးသတင်းရေးသားဖော်ပြတဲ့အတွက်အကြံဖက်တိုက်ဖျက်ရေးဥပဒေနဲ့ဒီလ28ရက်နေ့မှာနေအိမ်ကနေရဲသားဖွဲ့ကဖမ်းဆီးသွားခဲ့ပါတယ်။
ကိုဝစ်စကောကုဆက်မြန်ယောဂါကြောင့်ရှမ်းပြည်နယ်နဲ့ထိဆက်နေတဲ့ကုံသွေးရင်းနဲ့ဇက်ကိတ်တွေအလုံးနီးပါးပိတ်ထားလိုက်ပြီးဖြစ်ပါတယ်။ဧပြီလ၁ရက်နေ့ကစပြီးတရုတ်မြန်မာနယ်ဇက်ကိတ်တွေဖြစ်တဲ့နမ်ခမ်းမြို့ကမန်ဟောင်းနောင်တောက်ကိတ်အပြင်နယ်ဇက်ကရွာချင်းဆက်တရားမဝင်ဂိတ်တွေအလုံးလေဆိပ်တွေအကုန်လုံးပိတ်ထားလိုက်ပြီးဖြစ်တယ်လို့နမ်ခမ်းတိရခန်ကုံကားသမားဆိုင်းမောက်ကပြောပါတယ်။အလားတူမူဆယ်မြို့ကတရုတ်နယ်ထဲဝင်တဲ့တရားဝင်ဂိတ်တွေဖြစ်တဲ့နန်းတော်ဂိတ်မန်ဝင်းဂိတ်စင်ဖြူဂိတ်တွေအပြင်တရားမဝင်ဂိတ်တွေအလုံးကိုလည်းဧပြီလ၁ရက်နေ့ကစပြီးပိတ်ဖို့နှစ်နိုင်ငံအာဏာပိုင်တွေကဆွေးနွေးသဘောတူပြီးထုတ်ပြန်လိုက်ပါတယ်။မူဆယ်မှာလူအဝင်ထွက်အလုံးပိတ်လိုက်တယ်ဆိုပေမဲ့ကုံကားတွေကိုတော့ကျင်းစန်းကျော်နယ်စပ်ပောက်ကနေဝင်ထွက်ခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်ဂိတ်တွေကိုတော့တရားဝင်ရောတရားမဝင်ဂိတ်တွေအလုံးကိုပါမတ်လ23ရက်နေ့ကလေးကအပြီးပိတ်ထားလိုက်ကြပြီဖြစ်ပါတယ်။
မွန်ပြည်တဲ့ပါတီဥဆောင်ပြီးတော့မလတွင်လူထုသွေးဆုံပွဲကျင်းပဖို့စီစဉ်ထားတာကိုလက်ရှိဖြစ်ပေါ်နေတဲ့ကူးစက်လွယ်ရောဂါ COVID-19 ကြောင့်ရက်ရွှေ့ဆန်းလိုက်တယ်လို့မွန်ပြည်တဲ့ပါတီဗိုလ်လူမှုဆောင်ဖွဲ့ဝင်နိုင်အောင်မငေးကပြောပါတယ်။ လူစုလူဝေးမဖြစ်အောင်ရှောင်ရမယ်လို့နိုင်ငံတော်ကထုတ်ပြန်ထားတယ်လို့ကမ္ဘာ့ကျန်းမာရေးဘုရား WHO ကလည်းကပ်ယောဂါပြည့်တတ်မှတ်ထားတဲ့အတွက်ရွှေ့လိုက်တာဖြစ်ပြီးဘယ်နေ့မှကျင်းပမလဲဆိုတာကိုတိတိကျကျပြောလို့မရသေးဘူးလို့သူကဆိုပါတယ်။ဒါ့အပြင်ကိုရိုနာယောဂါကာကွယ်နိုင်ဖို့အတွက်ပြည်သူလူထုတွေကိုယောဂါကူးစက်မှုမရှိလေအောင်မွန်ပြည်တိပါတီထိန်းချုပ်ရာဒေသတွေမှာလည်းလူစုလူဝေးဖြစ်စေတဲ့ပွဲလမ်းပင်တွေဖုန်းကြီးပြန်ပွဲတွေကိုတတ်နိုင်သမျှမကျင်းပဖို့တတိပေးထားတယ်လို့လည်းနိုင်အောင်မငေးကဆိုပါတယ်။
ကရင်ပြည်နယ်နယ်ခြားစောင့်တပ် BGF နဲ့တရုတ်ကုမ္ပဏီတို့အကျိုးတူပူးပေါင်းလုပ်ဆောင်နေတဲ့ရွှေကုတ်ကိုမြို့သစ်စီမံကိန်းဟာဌာနေတိုင်းရင်းသားလူမှုဘဝကိုချိမ့်ချောက်နေတဲ့စီမံကိန်းဖြစ်တဲ့အတွက်စီမံကိန်းရုပ်သိမ်းပေးဖို့ကရင်ငင်းချမ်းရဲ့အထောက်အကူပြုကွင်ရဲ့ KPSN ကအစဉ်ခံစားထုတ်ပြီးတောင်းဆိုလိုက်ပါတယ်။တို့မြင်များကိုလောင်ကစားပစ်ခြင်းခေါင်းစဉ်နဲ့ KPSN ကအခုလ26ရက်နေ့မှာအစဉ်ခံစားထုတ်ပြီးအစဉ်ခံစားထက်မှာရွှေကုတ်ကိုမြို့သစ်စီမံကိန်းအကြောင်းနဲ့ပတ်သက်ပြီးပြရေးသားထားတာလည်းဖြစ်ပါတယ်။အဲ့ဒီစီမံကိန်းကြောင့်ဒေသခံလေယာဉ်မြေတွေမတရားသိမ်းဆည်းခံရမှုများလာပြီးတရုတ်လူဦးရေနဲ့အဆက်မတန်ဝင်ရောက်မှုများလာတဲ့အပြင်လောင်ကစားမြို့တော်ဖြစ်တဲ့အတွက်ဒေသခံအကျိုးဖြစ်ထွန်းတာထက်ဒုစရိုက်မှုပိုများလာမှာကိုစိုးရိမ်ကြောင်း KPSN ပြောခွင့်ရစောလီကဘောကပြောပါတယ်အဆိုပါစီမံကိန်းကို2019ခုနှစ်ကစတင်ပြီးအမေရိကန်ဒေါ်လာ15ဘီလီယံကုန်ကျမှာဖြစ်ကစီမံကိန်းထဲမှာနိုင်ငံတကာခရီးသွားများကိုဆက်ဆောင်နိုင်မဲ့လုပ်ငန်းကြီးများစွာပါဝင်မှာဖြစ်တဲ့အပြင်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းဖျော်ဖြေလုပ်ငန်းတွေပါဝင်မှာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ကမ္ဘာနဲ့အဝမ်းမှာကနေ့ COVID-19 ရောဂါပြန့်နှံ့မှုကိုစိုးရိမ်နေကြတဲ့အချိန်မှာမြန်မာနိုင်ငံမှာကူးစက်လူနာ16ဦးရှိနေပြီး၎င်းတို့ထဲကတဦးသေဆုံးခဲ့ပါတယ်။ရောဂါပိုးကူးစက်သူတွေအထက်မှာ10ဦးကျော်ဟာနိုင်ငံရဲ့ခြားကနေပြန်လာသူတွေဖြစ်နေပါတယ်။ပြည်တော်ပြန်1000နီးပါးရှိနေပြီဖြစ်တဲ့ရှမ်းပြည်နယ်ထဲမှာကောယောဂကူးစက်မှုဘလောက်ထိရှိနေပြီလဲဘယ်လိုမျိုးပြင်ဆင်ထားကြတယ်လဲဆိုတာကိုနမ်ဟ ோம் ကနေစူးစီးတင်ဆက်ပေးပါမယ်
ရှမ်းပြည်နယ်မှာ COVID-19 ရောဂါပိုးတွေ့ရှိသူတဦးရှိတယ်လို့အာကစားနယ်ကျန်းမာရေးဝန်ကြီးဌာနကမတ်လ30ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်ကအသက်24နှစ်အရွယ်ထိုင်းနိုင်ငံကပြန်လာတဲ့လူငယ်တဦးဖြစ်ပြီးလက်ရှိမှာသူ့ကိုကြောက်မဲဆေးရုံကနေလာရှိုးဆေးရုံကိုပို့ဆောင်ဆေးကုထားပါတယ်။ကြောက်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်စိုက်ထွန်းညံကစံစကားနဲ့အခုလိုပြောပါတယ်
သ
ူကတက္ကသိုလ်တတိယနှစ်ကျောင်းသားလို့သိရတယ်သူကခုမုံအုပ်စုရွာကပါထိုင်းနိုင်ငံကနေပြန်လာတာဒီမှာကြောက်မဲမှာကထိုင်းနိုင်ငံကနေပြန်လာတဲ့လူတွေအများများတယ်စိတ်စစ်ဖို့ပို့ထားတဲ့သူတွေကလည်းအများကြီးပို့ရှိတာအများကြီးထွက်လာအောင်မဲ့ပုံပဲ
လက်ရှိရှမ်းပြည်မှာနိုင်ငံရက်ချာအထူးသဖြင့်ထိုင်းနိုင်ငံတရုတ်နိုင်ငံမှာသွားရောက်အလွတ်လုပ်ပြီးပြန်လာသူ9000ကျော်ရှိနေပြီးပြန်လာသူတွေကိုတက်ဆိုင်ရာမြို့နယ်ကကျန်းမာရေးအုပ်ချုပ်ရေးပိုင်းဆိုင်ရာတွေကတီးခြားစီနေထားခိုင်းပြီးစက်မှတ်စောင့်ကြည့်ပေးနေတယ်လို့ဆိုပါတယ်အဲ့ဒီပြည်တော်ပြန်တွေကြောင့်ယောဂါပိုးကူးစက်ပြန့်ပွားမှုနှုန်းမြင့်တက်လာမှာကိုဒေသခံလူထုကစိုးရိမ်နေကြပါတယ်ကနေ့ရှမ်းပြည်ထက်မှာCOVID-19 ကူးစက်မြန်ယောဂါကြောင့်စောင့်ကြည့်လူနာ89ဦးရှိပြီးတန်တရာရှိသူ2ဦးရှိပါတယ်ပိုးစစ်အဖြစ်စောင့်ဆဲက12ဦးရှိပြီးပိုးကူးစက်သူကတော့2ဦးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ဒါ့ပေမဲ့ဒီယောဂါကြောင့်သေဆုံးတဲ့သူတော့ရှမ်းပြည်မှာမရှိသေးပါဘူး COVID-19 ကူးစက်ခံရတဲ့လူနာတွေအတွက်ရှမ်းပြည်နယ်မှာဆေးရုံကြီး10ခုမှာပြင်ဆင်ထားပေးမယ်လို့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်ပြည်နယ်လူမှုရေးဝန်ကြီးဒေါက်တာမျိုးထွန်းကပြောပါတယ
်တော်တက်ခုတာပဲဖြစ်ရောပေါ့ဒီရခုတက်ထားတယ်ကျွန်တော်ပြပိုင်းမှာမှုဆိုရလာချိုးရေဟိုတောင်ပိုင်းမှာဆက်ဆက်တော့ရေအလုံးမင်းနဲ့ကလေးရေလွန်နေရေကတော့ရေအရှိပိုင်းမှာတာချိလေးရေတန်းကုန်ရေပေါ့ဆောင်းအိဖေးကိုရခုတက်ကြတာဒီနေ့တော့ကလည်းကျွန်တော်တန်ဖိုးပေးပြီးမှစက္ကူရာတွေဟိုအထောက်အပံ့ပစ္စည်းတွေကျွန်တော်အလုံးမကိမောင်းတစ်ထောင်တောင်းရတောင်းကြတော့ကျွန်တော်ပြေပြီးတော့ထောက်ပံ့ပေးထားတယ်ပေါ့
ရှမ်းပြည်ကိုပြန်ရောက်လာတဲ့ပြည်တော်ပြန်တွေအနေနဲ့ရှမ်းပြည်တောင်ပိုင်းမှာပြည်တော်ပြန်လူဦးရေ 9000 ကျော်ရှိနေပါတယ်။တက်ဆိုင်ရမြို့နယ်ကျေးရွာတွေကပြည်ပကပြန်ရောက်တဲ့သူတွေအတွက်14ရက်တဲခိုနေထိုင်ပြီးယောဂါစောင့်ကြည့်ဖို့အတွက်မြို့ပြင်ရွာပြင်တွေမှာတဲတွေဆောက်ထားပေးတာရှိသလိုစာတင်ကြောင်းအကစားရုံတွေမှာလည်းနေရာထိုင်ခင်းပြင်ဆင်ထားပေးပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်အတွင်း COVID-19 ဗိုင်းရပ်စ်ယောဂါကာကွယ်တားဆီးနိုင်ဖို့ပြည်ပကပြန်လာတဲ့သူတွေကိုပြည်နယ်အစိုးရကနေတည်သက်နေရာမှာ14ရက်နေထိုင်ဖို့စီမံဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်။
ပြည်ပကနေပြန်ရောက်လာသူတွေအနေနဲ့အစိုးရအဖွဲ့သတ်မှတ်ပေးထားတဲ့ community based facility quarantine တည်တံ့နေရ14ရက်ကြာနေထိုင်သွားရမယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ရုံညွှန်ကြားရေးမှူးအမြင့်တန်းဝင်းကအခုလိုပြောပါတယ
် community based ပဲပေါ့ကျွန်တော်တို့အစီအမံဆောင်နေရရှိတယ်ဘာပဲဖြစ်ဖြစ်ပေါ့ကျွန်တော်တို့14ရက်တာကာလကိုနော်22ရက်နေ့နောက်ပိုင်းဝင်လာတဲ့လူအားလုံးဒီကျွန်တော်တို့ community based quarantine ဖွင့်ထားတဲ့နေရာတွေမှာလာရောက်ပြီးတော့မှဟာလာဟိုကြည်လူစားပူအောင်ပေါအောင်ဆွဲဖို့ဆိုလဲကျွန်တော်အမိတ်ချင်စားတွေထုတ်ထားတာရှိပါတယ်ဒီဘုံပြင်းတဲ့အတွင်းမှာအားလုံးစုစုပေါင်းကျွန်တော်နေရာ353နေရာ community based facility quarantine ကျွန်တော်နေရာတွေစီမံပြီးတော့ဆောင်ရွက်နေပါတယ
်ဒီအမိတ်ညွှန်ကြားချက်ကိုပူပေါင်းပါဝင်ခြင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးဆိုလို့ရှိရင်ရပ်စက်တကြီးဥပဒေကူးစက်ရောဂါများကာကွယ်နှိမ်နှင်းရေးဥပဒေတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဥပဒေအရရနဲ့ရေးယူသွားမယ်လို့ဆိုပါတယ်အဲ့ဒီ community base မှာသမင်းစားတောက်ဖို့ကိစ္စအိမ်ကနေသမင်းကြိုက်တွေပို့ပေးတဲ့စနစ်ကလူဝင်ထွက်များတဲ့အတွက်တိုက်အဆင်မပြေဘူးလို့လဲ။ဖိုင်းပြန်လူဦးရေ130ယောက်ကိုစောက်ရှောက်ထားတဲ့တံကြမ်းမြို့နယ်ပငတ်ကြီးရွာထက်တန်းချောင်း community base မှာပရဟိတဆောင်ရွက်နေတဲ့ကိုမင်းထူးကအခုလိုပဲပြောပါတယ်
။မြို့နယ်အပေးတာ3တိတ်ပဲ။ကျန်တဲ့ဥစ္စာတွေမှမလောက်တဲ့ဥစ္စာတွေကျွန်တော်တို့ဒီရက်ရွာကအလှူငွေတွေနဲ့ကျွန်တော်တို့အခုလည်းပတ်နေရတယ်။ကျွေးမွေးရကိုယ့်အိမ်ကကိုတောက်ဖို့ပေးရမယ်။
community base ကိုအစိုးရစီစဉ်နေတယ်ဆိုပေမဲ့လည်းတကယ်တမ်းမှာတော့သက်ဆိုင်ရာအာဏာပိုင်တွေဘက်ကဘာထောက်ပံ့မှမပေးဘဲနေရာတတ်မှတ်ပေးတာလောက်ပဲရှိတယ်လို့ပရဟိတဆောင်ရွက်နေတဲ့တံဆက်မြို့ကန်ကိုမင်းလက်ကဆိုပါတယ်
။တံခါတော့စီစဉ်နေပါတယ်အစိုးရစီစဉ်နေပါတယ်ပြောရမယ်တကယ်တမ်းကျတော့မြေပြင်မှာရဲကျော်ကလူကကိုယ့်အကူပြင်ဆင်ဘာ support မှလည်းမရှိဘူးဒီနေရာလေးကိုတော့ quarantine လုပ်ပဲပေါ့အကြောင်းလေးကိုလိုက်ရွေးပြီးလိုက်တယ်ဒါလေးပဲရှိရဲ့နေဖို့ထိုင်ဖို့စားဖို့တောက်ဖို့လိုအပ်တဲ့အတာအသွေးပစ္စည်းဘာတခုမှမရှိဘူးအကြောင်းလေးလက်ကြည့်ရတယ်အကြောင်းလက်ကြည့်ပြီးတော့ဒီအကြောင်းကထားပဲတလောက်ပဲ
ဝန်ပြင်းနေတွင်းမှာလက်တလောထိုင်းကပြန်လာသူ1600ကျော်ကို community based facility quarantine တွေမှာ14ရက်ကြာကျန်းမာရေးစစ်ဆေးမှုခံယူနေတယ်လို့ဝန်ပြင်းနေအစိုးရဖွဲ့ယုံကသိရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲအတွင်းရခိုင်ပြည်နယ်မှာနေထိုင်ကြတဲ့ချင်းတိုင်းသား 9,000 လောက်စစ်ဘေးတိမ်းရှောင်နေရတယ်လို့ချင်းတပ်ကတော်ကျောင်းသားများအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်စစ်တွေအခြေစိုက်နရင်ဂျရာသတင်းဌာနအယ်ဒီတာချုပ်ဥခိုင်မရတ်ကျော်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ SP အထူးရဲတပ်ဖွဲ့ကတရားစွဲဆိုခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုတင်ပြချင်ပါတယ်။ကမ္ဘာတစ်လုံးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားသူ1,000လောက်ရှိနေပြီးသေဆုံးသူက9,000လောက်ရှိနေပါပြီ။ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးအကဲကတော့ဒီယောဂါဟာအရှိန်မြန်မြန်နဲ့ပြန့်နှံ့နေတာမျိုးအထူးစိုးရိမ်နေရတယ်လို့ပြောပါတယ်။ဒီယောဂါပိုးရှိနေသူတိုင်းယောဂါလက္ခဏာပြလိမ့်မရှိတဲ့အတွက်ဘယ်သူမှဆိုဒီယောဂါပိုးကူးစက်အောင်သေဆောင်သူဖြစ်နေနိုင်တယ်လို့ American ယောဂါထိန်းချုပ်ရေးဗဟိုဌာန CDC ကဗုဒ္ဓဘူးနေ့ကပဲသတိပေးထားတာပါ။စင်ကာပူလေးလာချက်ရယောဂါနောက်ထပ်ကူးစက်ခံရသူအားလုံးရဲ့10ရာခိုင်နှုန်းဟာဒီလိုယောဂါလက္ခဏာတစ်စုံတစ်ရာမပြတဲ့လူစီကကူးစက်တာဖြစ်ကြောင်းသိရပါတယ်။စပိန်နိုင်ငံမှာဗုဒ္ဓဖူးနေ့တနေ့ထဲမှာလူပေါင်း950တေဆုံးသွားတဲ့အတွက်တရက်တွင်းတေဆုံးမှုအများဆုံးစံချိန်သစ်တင်သွားခဲ့ပြီးစပိန်မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်တေဆုံးရသူစုစုပေါင်းကလည်း1,000ကျော်သွားပါပြီ။ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့နိုင်ငံတကာအမှုမြွှန်းဆိုင်အေဂျင်စီကကိုရိုနာဗိုင်းရပ်စ်ရောဂါစံသက်စစ်ဆေးကိရိယာတွေကိုမြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း40ကိုပေးပို့မှာဖြစ်ပါတယ်။ကျမ၏ဝန်ကြီးဌာနရဲ့ကြေညာပြင်းနေညထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူနောက်ထပ်4ဦးထပ်မံတွေ့ရတဲ့အတွက်အကူးစက်ခံရသူစုစုပေါင်း20ရှိသွားပါပြီ။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်နှံ့နေမှုပြဿနာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းအများစုရပ်ဆိုင်းသွားခဲ့တဲ့နောက်အလုပ်လက်မဲ့ခန်းစား권တောင်းခံသူ 6.65 တန်းအထိစံချိန်တင်တိုးလာတယ်လို့အမေရိကန်လုံခြုံရေးဝန်ကြီးဌာနကကြေညာပြင်းနေမှာကြေညာခဲ့ပါတယ်။တောက်ကြံနေမနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းကိုစိတ်ချမ်းသာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.